Welcome to the Voice of America in Burmese.
Minglan ja jam ma kamya Washington Bureau of View American tan ga ni 2016 khu ne August la 13 ye sane nya bai Myanmar ba da season ni ko Myanmar san naw chein nya 9 nai ga ni 10 nai chi line number 24 25 30 ne 50 ne line number 190 do ga ni sat tin atan le ni ba kamya ဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညပတ်သတင်းတွေကိုမခွန်ညိုနဲ့ကျွန်မနန်းလာလို့ပြောပြပေးမှာပါ American Democratic Party ရဲ့ကွန်ပျူတာတွေကိုနှစ်ကြိမ်ထွင်းဖောက်ခိုးဝင်ခဲ့သူဖြစ်ပြောဆိုထားတဲ့ hacker တယောက်လွတ်တော်အမန်နီယာနီပါရဲ့ဖုန်းနံပါတ်နဲ့တခြားပုဂ္ဂိုလ်ရဲ့အချက်လက်တွေကိုတောက်ကြားနေကထုတ်ပြန်လိုက်ပါတယ် IS Islamic အစိုးရတို့ရဲ့အမခါနယ်မြေဖြစ်တဲ့တူရကီနယ်စပ်အနီးက Manbij မြို့ကို Syria Democratic တပ်ဦးကလုံးဝပြန်ပြီးထိန်းချုပ်လိုက်ပါပြီတောင်ဆူဒန်အစိုးရကတိတ်ပြီးတော့ဘဝင်မကြလာပေမဲ့လည်းကုလသမဂ္ဂတပ်ဖွဲ့ဝင်နောက်ထပ်၄တောင်ကိုစစ်လွတ်ဖို့ကုလလုံခြုံရေးကောင်စီကဆုံးဖြတ်လိုက်ပါတယ်။ဒီလိုသတင်းတွေပြောပြမှာပါကိုရနိုင်
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့27ရာစုပင်လုံညီလာခံအတွက်နိုင်ငံရေးဆွေးနွေးမှုမူပေါင်းတွေပြန်လည်သုံးသပ်တဲ့အစည်းအဝေးကိုဒီကနေ့ဆွေးနွေးခဲ့ကြပါတယ်။ဒီ27ရာစုငြိမ်းချမ်းရေးညီလာခံကျင်းပဖို့ပြင်ဆင်နေတာနဲ့ပတ်သက်ပြီး
လက်ရှိအချိန်မှာဒီပြောင်းစုမင်းရဲ့ညီလာခံအကျိုးပေါ့လေပြင်ဆင်မှုလုပ်နေတဲ့အနေအထားတွေက
နိုင်ငံရေးအကဲခတ်ဒေါက်တာရမျိုးသိန်းပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ပတ်စင်ကဏ္ဍတွေမှာတော့မြန်မာတခွင်အစည်းအဝေးနဲ့စနေညတိုင်းရိုက်ဒီလိုင်းအစည်းအဝေးကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီကြောင့်နေမတိုင်ခင်မှာအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားလောင်နဲ့မတ်ခွာညိုလို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
American Democratic Party ရဲ့ computer တွေကိုနှစ်ကြိမ်ထွင်းဖောက်ခိုးဝင်ခဲ့သူအဖြစ်ပြောဆိုထားတဲ့ hacker တယောက်လွတ်တော်အမနီယာနီပါရဲ့ဖုန်းနံပါတ်တွေနဲ့တခြားပုဂ္ဂိုလ်ရဲ့အချက်အလက်တွေကိုတောက်ကြားနေကထုတ်ပြန်လိုက်ပါတယ်။ Guccifer 2.0 လို့သူကိုယ်သူခေါ်တဲ့ hacker ဟာလက်ရှိနဲ့အရင် Congress လွတ်တော်အမပေါင်း194ဦးရဲ့ဖုန်းနံပါတ်တွေနဲ့သတင်းအချက်အလက်တွေကိုဖွင့်လို့ရတဲ့လျှို့ဝှက်တင်ကိတ္တ password တွေကိုသူ့ရဲ့ internet စာမျက်နှာမှာဖော်ပြလိုက်တာပါ။ American သမ္မတရွေးကောက်ပွဲဟာရုတ်ပြတ်ဆင်းပြတ်ဖြစ်လာပြီလို့ဆိုပါတယ်။နိုင်ငံလုံးဆိုင်ရာ Democratic Committee ဝင် DNC ကနေပေါ့ကြခဲ့တဲ့သတင်းတွေအရ Hillary Clinton ရဲ့ပါတီရင်းရွေးကောက်ပွဲမှာလွတ်တော်အမတ်တွေတစ်စိတ်တစ်ပိုင်းပါဝင်ခဲ့ပုံရတယ်လို့ဆိုပါတယ်။ကူစီဖာရဲ့ဖော်ပြချက်အရအားလုံးကိုနောက်ွယ်ကနေစီစဉ်ထားပြီးပုံရပါတယ်ဒီမိုကရက်တစ်လွတ်တော်မဲဆွဲစီယုံရေးကော်မတီ DCCC ရဲ့ဆော့ရက်အထောက်အထားတချို့ဒီဆာဗာထဲမှာရှိတဲ့အတုံးချပြီးတော့ဆိုပြီးတော့သူကရေးသားထားပါတယ်လွတ်တော်အမတ်တွေရဲ့လက်ကမ်းဖုန်းနံပါတ်တွေအိမ်လိပ်စာတွေသူတို့ရဲ့အစီအစဉ်ရေးဆွဲသူတွေနဲ့သူတို့ရဲ့ပြန်ကြားရေးတာဝန်ခံတွေကိုလည်းတခြားသတင်းအချက်အလက်တွေနဲ့အတူ Excel စာရတွေနဲ့ဖော်ပြထားပါတယ်အင်တာနက်ကနေချိုးဖောက်ဝင်ရောက်ဖို့ဆိုတာခက်ခဲမှုမရှိသလို TNC ကကွန်ပျူတာတွေကိုချိုးဖောက်ဝင်ရောက်တာထက်တောင်းမှလွယ်သေးတယ်လို့ Hacker Guccifer ကရေးသားထားပါတယ်ပုဂ္ဂိုလ်ရဲ့အချက်အလက်တွေထုတ်ပြန်လိုက်တာဟာထိခိုက်မှုတိတ်မရှိပေမဲ့လည်းသူတို့ရဲ့ပုဂ္ဂိုလ်ရဲ့ email တွေကိုရသွားမလားဆိုပြီးတော့လွတ်တော်အမတ်တွေကစိုးရိမ်နေကြပါတယ
် IS Islamic အစွန်းရောက်တွေရဲ့အမခံနယ်မြေဖြစ်တဲ့တူရကီနယ်စပ်အနီးက Manbij မြို့ကို Syria Democratic တပ်ဦး SDF ကလုံးဝပြန်ထိန်းချုပ်လိုက်ပြီလို့ပြောတပ်ရဲ့ပြောခွင့်ရကဆိုပါတယ် Manbij မြို့ထဲကနေနောက်ဆုံးကြံနေတဲ့ IS အဖွဲ့ဝင်တွေထွက်ပြေးသွားခဲ့ပြီးတဲ့နောက်မြို့ကိုရှင်းလင်းလိုက်နိုင်ပြီလို့ SDF ကရိုက်တာသတင်းဌာနကိုပြောပါတယ်လူသားတိုင်းတွေဖြစ်အုံပြုဖို့ IS တို့ထိန်းသိမ်းထားတဲ့အရက်သားတစားကံအယောက် 2,000 ကျော်ကိုလည်း SDF တပ်တွေကလွတ်ပေးလိုက်တယ်လို့ SDF Manbij မဟာမိတ်တပ်ကောင်စီကရှာဖန်ဒါဝစ်ကပြောပါတယ် SDF တပ်တွေကိုအမေရိကန်တို့ကကြောထောက်နောက်ခံပေးထားတာပါIS တပ်တွေကြာဆုံးနေပြီဆိုတာကိုရှင်းရှင်းလင်းလင်းတွေ့နေရပြီဖြစ်ပြီး Manbij မြို့ကိုပြန်ထိန်းချုပ်နိုင်တာဟာ IS တို့ရဲ့လှုပ်ရှားမှုတွေကိုချေမှုန်းလိုက်နိုင်တဲ့ပူးပေါင်းဆောင်ရွက်ခြင်းရဲ့ထင်ရှားတဲ့သမိုင်းမှတ်တိုင်ဖြစ်တယ်လို့ Pentagon စစ်ဌာနချုပ်ဒုတိယပြောခွင့်ရသူ Gordon Thornbridge ကတောက်ကြနေအစောပိုင်းမှာ Washington ကသတင်းတောက်တွေကိုပြောပါတယ်အကြမ်းဖက်သမားတွေအတွက် Manbij မြို့ဟာအခရာကျတဲ့နေရာအဖြစ်အမေရိကန်နဲ့ညွန်ပေါင်းတပ်အရာရှိတွေကတစ်ချိန်လုံးထင်မြင်ထားပါတယ်ပြပကနေရောက်လာတဲ့တိုက်ခိုက်ရေးသမားတွေကိုဒီမျိုးကနေ IS တို့ကလက်ခံဆောင်ရွက်တယ်လို့ပြင်ပလုပ်ငန်းတွေဖြစ်အနောက်နိုင်ငံစီစေလွတ်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့ဒီနေရာကပဲအဓိကစီစဉ်ဆောင်ရွက်တာဖြစ်တယ်လို့ဆိုပါတယ်။ Manbij မြို့ကိုပြန်ပြီးတော့ထိန်းချုပ်နိုင်ဖို့ SDF တပ်တွေကိုအမေရိကန်နဲ့ညွန်ပေါင်းတပ်တွေက2016မေလကလေးကလေကြောင်းထိုးစစ်တွေကူပြီးတော့ဆင်နွှဲနေခဲ့တာဖြစ်ပါတယ်။
တောင်ဆူရန်အစိုးရကတိတ်ပြီးဘဝင်မကြလာပေမဲ့ကုလသမဂ္ဂတပ်ဖွဲ့ဝင်နောက်ထပ်၄ထောင်ကိုစစ်လွတ်ဖို့ကုလလုံခြုံရေးကောင်စီကဆုံးဖြတ်လိုက်ပါတယ်။ လုံခြုံရေးကောင်စီရဲ့တောက်ကြနေကဆုံးဖြတ်ပြဌာန်းချက်အရတတားစီလူမုံမှာတောင်စုရန်အစိုးရကပူပေါင်းပါဝင်မှုမရှိရင်လက်နက်ခဲယံအယောင်းဝယ်ပိတ်ဆို့ကန့်သတ်မှုလုပ်မယ်လို့ဖော်ပြထားပါတယ်။ဒီဆုံးဖြတ်ချက်ကိုလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်15နိုင်ငံရှိရမှာထောက်ခံမဲ့ဆက်သမဲရပြီးတော့တရုတ်ရုရှားအီဂျစ်နဲ့ဗင်နီဇွဲလားနိုင်ငံတွေကတော့အမဲမပေးဘဲကြားနေခဲ့ကြပါတယ်။ငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေကိုပေးထားတဲ့လုတ်ပိုင်ခွင့်အတိုင်းလုတ်ကိုင်းတဲ့နေရာမှာလိုအပ်တဲ့နေရာတိုင်းမှာအပြင်းအထန်လှုပ်ဆောင်တာအပါအဝင်လိုအပ်သမျှအနည်းလမ်းတွေကိုအသုံးပြုဖို့ကိုလည်းခွင့်ပြုထားပါတယ်။တောင်စူဒန်ရဲ့မြို့တော်ဂျူဘာကိုတပ်တွေဆီလို့သွားမှာဖြစ်ပါတယ်။တောင်စူဒန်အပေါ်လက်နက်ရောင်းချဖို့ချက်ချင်းပိတ်ပင်တဲ့ဆုံးဖြတ်ချက်တွေပြဋ္ဌာန်းချက်မှာမပါဝင်တဲ့အတွက်စိတ်ပျက်မိတယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ပီတာဝီလ်ဆန်ကပြောပါရယ်။ဒါပေမဲ့လည်းလုပ်ငန်းအောင်မြင်မှုရှိအောင်ဗြိတိန်အနေနဲ့ဒီသဘောတူညီမှုကိုလိုက်နာသွားမှာဖြစ်တယ်လို့ဆိုပါရယ်။ပြီးခဲ့တဲ့လကဂျူဘာမြို့မှာတိုက်ပွဲတွေပြင်းပြထန်ထန်ဖြစ်ပွားခဲ့ပြီးတဲ့နောက်တရုတ်လူမျိုးငြိမ်းချမ်းရေးတပ်သား2ဦးအပါအဝင်လူရာနဲ့ချီတိုက်ဆုံခဲ့တဲ့အတွက်ပြည်တွင်းစစ်တွေပြန်ဖြစ်လာမလားဆိုပြီးတော့စိုးရိမ်မှုတွေထွက်ပေါ်လာခဲ့ပါရယ်။ဒီနောက်မှာတော့ကုလသမဂ္ဂရဲ့ဆုံးဖြတ်ပြဋ္ဌာန်းချက်ထွက်ပေါ်လာတာပါ။ကုလသမဂ္ဂဝင်ထက်ကအယက်သားတွေကိုကာကွယ်နိုင်ခြင်းမရှိခဲ့ဘူးဆိုပြီးတော့တောင်ဆူဒန်ကကုလငြိမ်းချမ်းရေးတပ်သားတွေဝေဖန်ခံရတာဖြစ်ပါရယ်။
ကမ္ဘာမှာမျက်မှောက်ခေတ်အတွက်အကြီးအမားဆုံးနဲ့အပူတပြင်းကင်တွယ်ရမယ့်ကိစ္စကြီးတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတအိုဘားမားကသူ့ရဲ့အပတ်စဉ်မိန့်ခွန်းမှာပြောကြားသွားတဲ့ရာသီဥတုပြောင်းလဲမှုကိုကင်တွယ်ရမှာအမေရိကန်ပြည်ထောင်စုကရှေ့ဆုံးကနေဦးဆောင်လုပ်နေတယ်လို့သမ္မတအိုဘားမားကပြောပါတယ်2015ခုကနေ2015ခုက2014ထက်ပိုပြီးတော့ပူပြင်းခဲ့တယ်အခု2016ကပိုပြီးတော့တောင်ပူအောင်မဲ့သဘောရှိတယ်လို့လည်းသမ္မတကပြောထားပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုဟာလွန်ခဲ့တဲ့9နှစ်ခွဲအတွင်းမှာတန်ရှင်းလောင်စာအသုံးပြုရေးနဲ့ကာဗွန်ဒိုင်အောက်ဆိုက်လျှော့ချရေးတို့မှာကြီးမှန်းချက်ကြီးမားတဲ့ယင်းနီးမြုံနှံမှုကိုရုပ်ယင်းနီးမြုံနှံခဲ့ပါတယ်အဲဒါကြောင့်ပဲပတ်ဝန်းကျင်ကိုပိုညစ်နွမ်းစေတဲ့သမယိုးကျလောင်စာတွေထက်ငွေကြေးကုန်ကျပိုသက်သာတဲ့တန်ရှင်းလောင်စာအရင်းမြစ်တွေရခဲ့တယ်လို့လည်းဆိုပါတယ်အဲဒီရာသီဥတုပြောင်းလဲမှုတားဆီးရေးမှာအမေရိကန်ကဥဆောင်ဥရွက်ပြုနေတာကြောင့်အရင်နှစ်ကပါရီမှာကျင်းပတဲ့ဥရုရာသီညီလာခံမှာနိုင်ငံပေါင်း200နီးပါးကိုစုစည်းပြီးကမ္ဘာမြေကတင်ရေးအတွက်သမိုင်းမှာမှတ်တမ်းဝင်တဲ့ရည်မှန်းချက်ကြီးမားတဲ့သဘောတူညီမှုတစ်ခုကိုရရှိအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့သမ္မတကပြောပါတယ်အနာဂတ်မျိုးဆက်အတွက်ပိုးပြီးကောင်းမွန်တန်ရှင်ဘေးအန္တရာယ်ကင်းတဲ့အနာဂတ်ဖြစ်စေဖို့အဲ့ဒီသဘောတူညီမှုကိုအခြေခံတည်ဆောက်သွားရမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောကြားသွားပါတယ်
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 နာရီကနေ 10:00 နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ 24kHz 12395 လိုင်းဒိုမီတာ 25kHz 11965 လိုင်းဒိုမီတာ 32kHz 93239 လိုင်းဒိုမီတာ 51kHz 5885 စနီတန်နူးနေမှာလိုင်းလံမီတာ 190kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ပါကစ္စတန်ရဟတ်ယာန်အမှုထမ်းတစုဟာတီလာအစောပိုင်းတုန်းကအာဖဂန်နစ္စတန်နိုင်ငံထဲမှာပြတ်ကျပျောက်ဆုံးသွားခဲ့ပြီးတဲ့နောက်အခုသူတို့ကိုဖမ်းထားသူတွေကပြန်လွတ်ပေးလိုက်လို့ပါကစ္စတန်နိုင်ငံကိုပြန်ရောက်လာပြီဖြစ်ကြောင်းပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါရယ်။ပါကစ္စတန်နဲ့အာဖဂန်နစ္စတန်လူမျိုးနွယ်စုအကြီးအကဲတွေနဲ့ကူညီမှုနဲ့ပါကစ္စတန်ရဟတ်ယာန်အမှုထမ်း6ဦးကိုစနေနေ့ကလွတ်ပေးလိုက်ကြောင်းဒီကနေ့မှပြောခဲ့တာပါ။ရဟတ်ယာန်အမှုထမ်းတွေကိုဘသူကဖမ်းဆီးထားတယ်ဆိုတာကိုမပြောပေမဲ့လို့အာဖဂန်အုပ်ချုပ်ရေးမှူးတယောက်ကတော့ပါကစ္စတန်6ဦးနဲ့ရုရှားလမ်းပြသူတို့ကိုအစိုးရထိန်းချုပ်မှုနဲ့ကင်းလွတ်တဲ့ area ထဲမှာတာလီဘန်တွေကဖမ်းဆီးချုံနှောင်ထားတယ်လို့ပြောခဲ့ပါရယ်။အာဖဂန်နစ္စတန်ကသင့်ရုရှားကိုဦးတည်သွားနေတဲ့ရဟယဟန်အော်ဂူလာ၄ရက်နေကလေးကပြတ်ကျသွားခဲ့တာပါ။ပြတ်ကျတဲ့ရဟယင်မော်ပါသားသူတွေအသက်ရှင်လက်ရှိနေသေးကြောင်းနဲ့လူမျိုးစုခေါင်းဆောင်တွေကသင့်သူတို့ကိုကယ်တင်ဖို့လှုပ်ဆောင်နေကြောင်းအာဖဂန်အစိုးရကပါကစ္စတန်အစိုးရစီအကြောင်းကြားခဲ့ပြီးနေရက်အကြာမှာအခုလိုပါကစ္စတန်ရဟယင်မော်ပါသားသူတွေပြန်လည်လာတာဖြစ်ပါရယ်။
ထိုင်းနိုင်ငံဟွာဟွေမြို့မှာပြီးခဲ့တဲ့နှစ်ရက်ဆက်တိုက်ဘုံးဆက်တလုံးပေါက်ကွဲခဲ့ပြီးတဲ့နောက်ထိုင်းရဲတွေကလက်သက်တရခံကိုလိုက်ပြီးရှာနေကြပါတယ်။ထိုင်းဘရင်ရဲ့ဘရင်မိဖုရားကြီးမွေးနေ့နဲ့တိုက်တိုက်ဆိုင်ဆိုင်ဖြစ်ပွားတဲ့ပေါက်ကွဲမှုအတွင်းလူ၄ယောက်ထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရခဲ့ကြပါတယ်။စစ်တပ်ကိုလုပိုင်ခွင့်တွေအတော်ပေးထားတယ်ဆိုပြီးဝေဖန်ရေးသမားတွေပြောဆိုနေကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေသစ်စန္ဒခံယူပွဲကိုပြီးခဲ့တဲ့သတင်းဘက်ကအောင်အောင်မြင်မြင်ကျင့်ပပြီးတိတ်မကြခင်မှာပဲအခုလိုဘုံးကွဲခဲ့တာပါ။တိုက်ခိုက်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဆိုတာပြောမထားသေးပါဘူးဒီတိုက်ခိုက်မှုဟာထိုင်းဆိုရရဲ့အဓိကဝင်ငွေဖြစ်တဲ့ကမ္ဘာလှည့်ခရီးသွားလုပ်ငန်းကိုရိုက်ခတ်သွားစေပါတယ်ဖူခတ်ကဖန်ထွန်ကျွန်းပေါ်မှာဘုံအသေးတစ်လုံးပောက်ကွဲပြီးဟွာဟင်မှာတော့ဘုံလေးလုံးပောက်ကွဲခဲ့တာကြောင့်စီးပွားရေးလုပ်ငန်းတွေရပ်သွားပြီးလမ်းတွေလည်းတိတ်ဆိတ်ခြောက်သွေ့သွားပါတယ်ဘုံကွဲမှုအတွင်းနိုင်ငံခြားသား12ဦးဒဏ်ရာရခဲ့ပြီးဩစတြေးလျဂျာမနီအီတလီနဲ့နယ်သာလန်နိုင်ငံသားတွေပါဝင်ပါတယ်ဒါဟာပြည်တွင်းကအဖြတ်အမှောင်လုပ်ငန်းသာဖြစ်ပြီးနိုင်ငံတကာအကြမ်းဖက်မှုနဲ့ဆက်ဆက်မှုမရှိဘူးလို့ယူဆရသလိုဒီနေ့ဒါမှမဟုတ်မနေ့ကမှတန်တရားရှိသူတွေကိုဖမ်းဆီးနိုင်မယ်လိမ့်မယ်လို့မျှော်လင့်ကြောင်းဒုတိယ ထိုင်းဒုတိယရဲချုပ်ကသတင်းတောက်တွေကိုစနေနေ့ကပြောပါတယ်အသေးစိတ်အချက်လက်တွေကိုတော့ပြောမသွားပါဘူးဟွာဟင်မာဆူရတ်ထာနီဖူခတ်ဖန်ကထရန်ခရာတီဖွန်ချွန်နခေါန်စီထမဒါစတဲ့မြို့တွေမှာဘုံကွဲခဲ့တာဖြစ်ပါတယ
်တရုတ်နိုင်ငံမီယမ်ခရိုင်ထဲကရေပေးတင်နေတဲ့လူပေါင်း 3,585 ယောက်ကိုစနေနေ့မှာအာဏာပိုင်တွေကရေပေးလွတ်ရာရွှေ့ပြောင်းပေးခဲ့ကြောင်းနိုင်ငံပိုင်စင်ဟွာသတင်းဌာနကကြေညာပါတယ်တောက်ကြောင်နဲ့နောက်ပိုင်းမှာမှုန်တိုင်းရက်သွားပြီဖြစ်ပေမဲ့ရေပောင်းများစွာမိုးတဲထန်စွာရွာခဲ့တဲ့အတွက်မီယမ်အရမ်းမှာရေလွှမ်းမှုခဲ့ရတာဖြစ်ကြောင်းစင်ဟွာသတင်းမှာဖော်ပြပါတယ်ရေကြီးရေရှမ်းတာကိုဘလို့မှထိန်ချုပ်ကောက်ွယ်မထားနိုင်ခဲ့ပဲကယ်ဆယ်ရေးဝန်ထမ်း 1,500 ကိုရေပေးတင်ရာကိုဆေးလုပ်ပြီးတော့ရေပေးတင်သူတွေကိုနေရာရွှေ့ပြောင်းစေခဲ့တာပါတိတ်ဆုံးသူတွေရှိကြောင်းကိုတော့ဖော်ပြထားတာမတွေ့ရသလိုနေရာရွှေ့ပြောင်းပေးနေတဲ့လုပ်ငန်းအဆုံးသတ်သွားပြီလားဆိုတော့လည်းစင်ဟွာသတင်းမှာအတည်ပြုဖော်ပြထားတာမတွေ့ရပါဘူးတခါအမေရိကန်ပြည်ထောင်စုမှာတော့နိုင်ငံတောင်ပိုင်းကလူဝီဇာနာမှာအဆက်မပြတ်မိုးရွာသွန်းခဲ့တာကြောင့်အုပ်ချုပ်ရေးမှုကအရေးပေါ်အခြေအနေကြေညာလိုက်ရပါတယ်နယူးအော်လန်အပါအဝင်လူဝီဇာနာမှာအရှိတောင်ဖက်ပိုင်းမှာဆူဆူဝါဝါရေကြီးရေရှမ်းနေပြီးတော့လူသေအလောင်းနှလောင်းကိုလည်းရေထဲကဆွဲထုတ်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်မစ္စစ်ပီနဲ့အယ်ဘာမာပြည်နယ်တောင်ပိုင်းတွေမှာလည်းအတော်ကိုမိုးကြီးနေပြီးတော့ဒေသရင်းနေရအတော်များများမှာတင်းငွေနဲ့ထရေကြီးရေရှမ်းသတိပေးချက်ထုတ်ပြန်ထားရပါတယ်။ရေတွေလမ်းမပေါ်ခက်မြန်မြန်တက်လာခဲ့တာကြောင့်ကားတွေရေနဲ့မျောသွားသလိုပဲ78ဘင်ကာဒစီထက်မနည်းလဲအဝေးပြေးလမ်းမပေါ်ကနေချော်ထွက်သွားပါတယ်။လူအတော်များများကိုလည်းဘေးလိုရာကိုရွှေ့ပြောင်းပေးထားရပါတယ်ရှင်
။ Rio Nere at the Olympic ရေကူးပြိုင်ပွဲတွေမှာအမျိုးသမီးမီတာ800အလုပ်ကူးပွဲမှာ American ရေကူးချန်ပီယံခက်တီလက်ဒါခီကစံချိန်တင်လိုက်ပေမဲ့အမျိုးသားရေကူးမီတာ100မှာတော့ American က Michael Phelps ကိုစင်ကာပူက Joseph Schooling ကအနိုင်ရသွားခဲ့ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မတ်ခွန်ဂျူတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့စာမျက်နှာနဲ့ကျွန်တော်တို့ရဲ့ Facebook စာမျက်နှာတွေမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့ညီညာရေးညီလာခံအကြိုးပြင်ဆင်ဆွေးနွေးနေတဲ့အခြေအနေကိုပြောပြကြပါမယ်။မကြခင်ချင်းမတော်မဲ27ရာစုပင်လုံအတွက်နိုင်ငံရေးဆွေးနွေးမှုမူပေါင်းပြန်လည်သုံးသပ်တဲ့အစည်းအဝေးကိုဒီကနေ့အစိုးရတက်မတော်လွတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကကိုယ်စားလှယ်တွေသုံးဖွဲ့ဆိုင်တွေ့ဆုံဆွေးနွေးကြတာမှာဆွေးနွေးမှုအပြီးရလက်အရာကတော့လောလောဆယ်ဘာအဖြေရလက်တစုံတရာမှထွက်လာတာမရှိသလိုအပြစ်ရဲ့လက်မှတ်မထိုးရသေးတဲ့အဖွဲ့ခုနှစ်ဖွဲ့အနေနဲ့27ရာစုပင်လုံမှာဘယ်လိုပါဝင်နိုင်မလဲဆိုတာကိုလည်းတိတိကျကျမသိရသေးပါဘူး။လာမယ့်ဩဂတ်လ15ရက်နေ့မှာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်နဲ့တွေ့မှသာအဖြေရလက်တစ်ခုခုထွက်မယ်လို့ဆွေးနွေးပွဲတက်လာသူတွေကပြောပါတယ်။ဒီသတင်းပြည်သူကိုတော့ VOA ကသတင်းတောက်မမေခါကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
နိုင်ငံရေးဆွေးနွေးမှုမူပေါင်းပြန်လည်တုံ့တက်တဲ့အစည်းအဝေးကိုဒီလ17ရက်နေ့ကစတင်ကျင်းပပြီးဆွေးနွေးနေကြတာပါ။ဒီကနေ့ကတော့3ရက်မြောက်နေ့ဖြစ်ပါတယ်။ဒီကနေ့မှာအစိုးရတက်မတော်လွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကကိုယ်စားလှယ်တွေ3ပွင့်ဆိုင်တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီနေ့ဆွေးနွေးမှုနဲ့ပတ်သက်ပြီး NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့ဘက်ကကိုယ်စားလှယ်ခူးတွေကတော့ရလက်ကောင်းတွေထွက်ပေါ်လာခဲ့တယ်လို့ပဲပြောပါတယ်။အလားတူပဲအစိုးရဘက်က27ရာစုပင်လုံညီလာခံအကြိုပင်စင်ရေးကော်မတီအတွင်းရင်မှုဦးလောင်မောင်ရွှေကလည်းဆွေးနွေးပွဲတွေကအပေါင်းလက္ခဏာဆောင်ပါတယ်လို့ပြောပါတယ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးဦးလောင်မောင်ရွှေကတော့ခုလိုပြောပြပါတယ
်ဖြေကြားခဲ့တဲ့နေရာမှာလက်မဲ့ရေထိုးခြင်းရှိသည်ဖြစ်စေမရှိသည်ဖြစ်စေဒန်းတူလက်မဲ့ရေထိုးခြင်းမထိုးခြင်းနဲ့မတူဒန်းတူကိုကျွန်တော်တို့ဒီမှာဆွေးနွေးနိုင်ဖို့ဖိတ်ခဲ့တယ်ပတ်ကွက်ဆွေးနွေးခွင့်မှာလည်းအားလုံးကဒန်းတူအနေနဲ့ကျွန်တော်ဆွေးနွေးရတယ်အစွန်းကြီးရအားလုံးကနံပါတ်1ကတော့အားလုံးပါဝင်ရေးကိုအစိုးရဘက်ကဆက်ပြီးတော့ဆွဲကန်ပြီးတော့ဒီညီလာအတိုင်းကိုဆက်မိတိုင်းနေတာရှိတယ်။တိုးတက်မှုတွေလည်းအများကြီးရှိသလိုဆက်လက်ပြီးတော့ကျွန်တော်ခုနေမှုကြံစည်လည်းရှိပါတယ်။ကျွန်တော်တို့ဘက်ကတင်ပြလိုတာကတော့၃ရက်တာဆွေးနွေးပွဲမှာတော့အဲ၂ရက်လုံးမှာကျွန်တော်တို့ဘက်ကတော့ကော်မတီဘက်ကတော့ပို့ပြီးတော့ကျွန်တော်တို့ဆွေးနွေးနိုင်တဲ့တယောက်နဲ့တယောက်နားလည်မှုပို့ပြီးတော့ပေါ့နော်ငကိုယ်လည်းရှိတယ်လို့ကျွန်တော်တို့ကတော့ယုံကြည်တယ်
မကြခင်မှာ27ရာစုပင်လုံညီလာခံဟာကျင်းပတော့မှာပါဒီမှာနိုင်ငံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဒါပေမဲ့လက်ရှိဆွေးနွေးနေချိန်အထိ NCA ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့ခုနှစ်ဖွဲ့ကဘလို့ပုံစံနဲ့တက်မလဲဆိုတာနဲ့တိုက်ပွဲတွေဖြစ်နေစေဖြစ်တဲ့ကိုကံအဖွဲ့ MNDAA ပလောင်တအန်း အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ရခိုင်တပ်မတော် AA တို့မှလည်းအစိုးရနဲ့ညှိနှိုင်းနေစေဖြစ်တာမို့ဒီအဖွဲ့တွေအကုန်လုံးဘလို့ပါဝင်မလဲဆိုတာကတော့အခုချိန်ထိအဖြေမရှိသေးပါဘူး။လာမယ့်ဩဂုတ်လကုန်မှကျင်းပမယ့်21ပင်လုံးညီလာခံဟာလည်းကျင်းပဖို့အချိန်နီးကပ်နေပြီဖြစ်ပါတယ်။ဒီပြင်မကြခင်ကပြီးစီးခဲ့တဲ့မိုင်းကြာရန်ညီလာခံမှာတိုင်းရင်းသားတွေဘက်က27ရာစုပင်လုံးညီလာခံကျင်းပမဲ့ရက်ကိုလာမယ့်အောက်တိုဘာမှကျင်းပပေးဖို့တောင်းဆိုမယ်ဆိုတဲ့သဘောထားမှတ်ချက်တွေဆုံးဖြတ်တာတွေရှိခဲ့ပါတယ်။ညီလာခံကျင်းပဖို့အချိန်ကလည်းနီးကပ်နေပြီဖြစ်တာကြောင့်အားလုံးပါဝင်ရင်းနဲ့ပတ်သက်လို့ VOA ကမေးမြန်းတဲ့အပေါ်မှာခူးတွေကတော့အခုလိုဖြေကြားခဲ့ပါတယ်
။တတိပပရဆုံးဖြတ်ချက်ချတဲ့အနေအထားမျိုးတော့မဟုတ်သေးဘူးပေါ့နော်။ဒါလည်းကျွန်တော်ဆက်လက်ညီလာခံကြောက်ရအောင်အုံမဲ့အနေအထားမျိုးနဲ့ကျွန်တော်တို့ထားပါရယ်။မူပါပုံသက်မှုကတော့ဒီချိန်ထည့်နေပြီမှာတော့မဟုတ်ပေါ့။ဒါအစပဲရှိပါသေးတယ်။သူတို့ပြေရတော့ကျွန်တော်တို့လို NC မှာမပါသေးတဲ့အဖွဲ့အစည်းတွေကတော့ကျွန်တော်တို့အတွက်အသိဖြစ်နေတော့ကျွန်တော်တို့ခုမှစပါဝင်ပြီးတော့ဒီပုံသက်တဲ့အဆင့်ကိုပါလာရတဲ့ကြောင့်မလို့မူပါချက်လက်တွေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းကျွန်တော်တို့ဘက်ကသိရှိနားလည်ခြင်းအပြည့်အဝမရှိသေးဘူးလို့ပြောလို့လည်းရတာပေါ့နော်။ဒါကြောင့်မလို့ကျွန်တော်တို့ပါဝင်တုံ့ပြန်ရင်းနဲ့ပဲကျွန်တော်တို့ကြည်လည်တဲ့အဆင့်မျိုးကိုသွားဖို့အတွက်တပြည့်ပြည့်ချင်းတော့အချိန်ယူရအောင်မယ်လို့ကျွန်တော်တို့ကတော့နားလေတယ်
။အချိန်လောက်မယ်မလောက်ဆိုတာကတော့ကျွန်တော်တို့အချိန်ကတော့ဘယ်တော့မှမလောက်ဘူးသိကြတယ်။ဒါပေမဲ့သွားနိုင်တဲ့လောက်ကိုကျွန်တော်သွားမှာလေ။ဖြစ်စဉ်ကဆက်သွားနိုင်မှာပဲဒါဖြစ်စဉ်ပဲ။နော
်။ဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအချက်၅ချက်တင်ပြခဲ့ပြီးတင်ပြချက်၅ချက်မှာနိုင်ငံရေးဆွေးနွေးမှုဆိုင်ရာလုပ်ငန်းကော်မတီဖွဲ့စည်းဖို့ညီလာခံပြီးဆက်လက်ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေစတာတွေပါဝင်ထားပါတယ်။ဒီအပေါ်မှာဘလို့ဆုံးဖြတ်တယ်လဲဆိုတာကတော့လာမယ့်15ရက်နေ့နိုင်ငံတော်အတိုင်ပင်ခံနဲ့တွေ့မှာသာအဖြေထွက်မယ်လို့ခူးဦးတွေကခုလိုပြောပြပါတယ
်။ကျွန်တော်တို့ဖက်ကတော့ခုနပြောတဲ့အတိုင်းပဲလေခုတွဲချင်းပါရေးကော်မတီမှာကျွန်တော်တို့ပါဖို့ကျွန်တော်တို့တင်ပြထားတယ်။ဒီဟာနဲ့ပတ်သက်ပြီး15ဆ6ချက်ရင်ကျွန်တော်တို့သိရမယ်လို့နားလေတယ်။ဒီအဖြစ်ပုံမှန်ပဲမူတည်ပါမယ်เนาะတကယ်လို့ပူတွဲချင်းပိုင်ကော်မတီမှာကျွန်တော်တို့ပါခွင့်ရှိတယ်ဆိုရင်ကျွန်တော်တို့အုံနာရှိသဘောရတဲ့သဘောကိုနားလည်လို့ရတယ်အုံနာရှိသဘောပါတဲ့အခါကျတော့ချင်းပါမယ်ညီလာခံလည်းကျွန်တော်တို့တက်ရောက်ခွင့်ရှိတာပေါ့တက်ရောက်နိုင်တယ်ဆိုတဲ့အချင်းဒီပေါ့ဒါပေမဲ့ဘယ်လိုအရေးတွေ့နဲ့တက်ပါမလဲဆိုတာတော့ကျွန်တော်တို့လို့ဆယ်အရေးအတွက်ကိုကျွန်တော်တို့ချီးချင်နေတော့တယ်။ဂျာနက်ဖွဲ့စည်းတွေအတွက်တော့ကျွန်တော်တို့ကိုစားမပြောပြနိုင်ဘူးပေါ့နော်။ကျွန်တော်တို့ဒီ UFC ထဲမှာပါတဲ့ဖွဲ့စည်းတွေကတော့ဒီအနေထားနဲ့ပါ
။၃ရက်တာဆွေးနွေးခဲ့တဲ့ဒီရလက်တွေကိုလာမယ့်15ရက်နေ့မှာကျင်းပမယ်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကိုတင်ပြသွားမှာဖြစ်ပြီးဒီကော်မတီကပဲအဆုံးဖြတ်သွားမှာဖြစ်ပါတယ်ရှင်။
အမေရိကပြောပြသွားတာဖြစ်ပါတယ်အခုတခါတော့ငင်းချင်းညီလာခံပြင်ဆင်မှုပေါ်မှာသဘောထားအမြင်တွေကိုအလဲပေးကြပါတယ်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းငင်းချင်းရေးကိုအဓိကထားဖော်ဆောင်မဲ့27ရာစုပင်လုံးမတိုင်ခင်ငင်းချင်းရေးလုပ်ငန်းစဉ်မှာပါဝင်မဲ့သူအလုံးအချင်းချင်းကြားမှာခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုကအရေးကြီးဆုံးဖြစ်တယ်လို့လေလာသုံးသပ်သူတွေကပြောဆိုလိုက်ပါတယ်အပြည့်စုံကိုတော့မတ်ဆုမုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုဩဂုတ်လ31ရက်နေ့မှာစတင်ကျင်းပမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့နေပြည်တော်သမ္မတအိမ်တော်မှာကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကျင်းပရေးဗဟိုကော်မတီအစည်းအဝေးမှာတရားဝင်ပြောကြားလိုက်တာဖြစ်ပါတယ်27ရာစုပင်လုံးညီလာခံကျင်းပဖို့ရက်ပိုင်းလောက်ပဲလိုတော့တဲ့အချိန်မှာအစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီအသီးသီးကပြင်ဆင်နေတယ်လို့အပြည့်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တီရောအပြည့်မရက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တီကပါငြိမ်းချမ်းရေးဖြစ်စဉ်မှာအလုံးပါဝင်ရေးဆိုတဲ့မူကိုစုပ်ကိုင်ပြီးညီလာခံတက်ရောက်နိုင်ရေးဆွေးနွေးစီစဉ်ဆောင်ရွက်နေကြပါတယ်ဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့အမျိုးသားပြန်လည်တင်မြတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်ဖို့ဒီ27ရာစုပင်လုံးညီလာခံကိုအစောတလျင်ကျင်းပဖို့စီစဉ်နေတဲ့အပေါ်ဆယ်စုနှစ်နဲ့ချီပြည်တွင်းစစ်တွေဖြစ်နေစေမြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးအကောင့်ထဲပေါ်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေနဲ့မေးခွန်းထုတ်မှုတွေရှိပါတယ်နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းရဲ့အမြင်ကတော့
လက်ရှိအခြေအနေမှာဒီပြည်အောင်စုငြိမ်းချမ်းရေးညီလာခံအကျိုးပေါ့လေပြင်ဆင်မှုလုပ်နေတဲ့အနေအထားတွေကလုံးဝမရှိဘူးလို့ကျွန်တော်ကမြင်တယ်။နောက်ပြီးတော့ဟိုစနစ်ကျမှုအပိုင်းမှာလည်းပဲအားနည်းပြီးတော့တော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်နိုင်မဲ့အနေအထားတစ်ခုကိုပေါ်ဆောင်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်။ဒီဒေါန်ဆန်းစုကြည်ရဲ့ဥဆောင်မှုနဲ့အေးအေးရဲ့ကူးကန့်ရဲ့တအောင်ပလောင်ရဲ့ဒီအဖွဲ့၃ဘွဲ့ကိုချမှတ်ထားတဲ့ ဒီကျူတင်စင်းရင်းသတ်မှတ်ချက်တွေကိုဖယ်ရှားပြီးတော့အားလုံးပါဝင်တဲ့ပုံစံမျိုးလုပ်နိုင်မှဒါမဲ့ Orchestra 32ရဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံဟာအောင်မြင်တဲ့လမ်းစာပေါ်ကိုကျောင်းနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံကိုသိပြီးတော့ဟလာဖိအားပေးတဲ့ပုံစံမျိုးမဖြစ်ဘူးလို့လည်းလို့လည်းကျွန်တော်ကမြင်ပါတယ်နောက်တစ်ဖက်ကဖိအားနဲ့တိဆောက်ယူတာထက်ပေါ်ပြီနော်နိုင်ငံရေးရယုံကြည်မှုနားလည်မှုရရှိအောင်လုပ်ပြီးတော့ဒီဆောင်ယူတဲ့ပုံစံမျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါ
တယ်။27ရာစုပင်လုံကိုအစချီပြီးမြန်မာနိုင်ငံအတွင်းကတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်ကြားဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုပဋိပက္ခတွေပြည်လည်နိုင်ရေးကတော့အချိန်အတော်ယူရအောင်မှာဖြစ်တယ်လို့လည်းတိုင်းရင်းသားတွေဘက်ကယူဆပါတယ်။ကချင်မျိုးသားလူမှုဖွံ့ဖြိုးရေးဥက္ကဋ္ဌဦးလာမောင်လာထောင်ကတော့ငြိမ်းချမ်းရေးဖော်ဆောင်မှုမှာခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုအရေးကြီးဆုံးဖြစ်တယ်ဆိုတာထောက်ပြပါဗျာ။တော
်တော်လေးတော့အချိန်ပေးရမယ်လို့ထင်တယ်။ဘာလို့ဆိုတော့ညှိနှဲရမယ့်အရာတွေပေါ့လေ။ဒီအစိုးရအနေနဲ့နားလည်မှုတွေပေးရမယ်လို့ကျွန်တော်เนี่ยเนี่ยบาเป็ดพี่ๆบ่นี่ดีอาจารย์เนี่ยขึ้นล่ะก็ดีดอองซ้ําสุดีจองขึ้นล่ะเลยอารมณ์เล็กขันเลยพี่น้องแล้วไอ้หลูเล็กขันเลยดาเป็ดเนี่ยคณะเปียวดุตู้จองเพียงเนี่ยคณะเปียวชาละบัดย้ายเลยตะบอเลยสิเลยถ้าบ่นี่ดีงาเนี่ยต่อตวยมาดีเคสก็ตะเกเรเนี่ยตีเลยป่ะมะล่ะบ่นี่ถ้าจองโอดอองซ้ําสุดีนี่เนี่ยตะบอเลยတော့ดีอาฟายย้ายเลยเนี่ยคือเราเนี่ยไอ้หลูเนี่ยป่ะโอเค
ละนักไกปฏิปักษ์ฤาเปลี่ยนเลยเนี่ยซีเยติมาหมู่ฤาย่อจานายีอึดก็เลยอธิกจ่าเนี่ยตัดมรบักก็ခုလက်ရှိတိုင်းရင်းဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေကိုရပ်ပစ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်ပါမှ27ရာစုပင်လုံးအပေါ်တိုင်းရင်းသားတွေဘက်ကယုံကြည်နိုင်မယ်လို့လည်းရှမ်းလူငယ်ကွန်ရက်ကစိုင်းတော်ဆိုင်ကသုံးသပ်ပါတယ
်ဒီ27ရာစုပင်လုံးညီလာခံဆိုတာအားလုံးပြည်ပြည်စုံအောင်တော့တခါတည်းတော့အားလုံးပြည်ပြည်စုံသွားမယ်လို့တော့ကျွန်တော်တို့စိတ်တော်တရားရခိုင်တော့လို့ယုံကြည်လို့ရမယ်လို့တော့မထင်ဘူးညနေပေါင်း60ကျော်ဒါပြည်တွင်းစစ်ကြီးရဲ့ငင်းချင်းရဲ့အစပေါ့နော်အလုံးရဲ့ယုံကြည်မှုကတော့ခုတည်းတည်းတက်နေဒီတိုင်းနာလက်နဲ့ကင်ကြတော့ကျွန်တော်တို့ထင်တယ်90လို့ပြောလို့ရတဲ့အနေအထားမျိုးမှမရှိဘူးလို့ကျွန်တော်တို့မြင်တယ်အဲဒီတော့ခုတည်းတည်းလည်းငင်းချင်းစကားပြောနေစေပြောရင်တန်းလန်းကတိုက်ပွဲတွေကဆက်တိုက်ဆိုသလိုဟိုနေရာဖြစ်နေလို့လေဆိုတော့အချင်းချင်းကြားမှာတော့တူနဲ့တူအပေါ်ယုံကြည်မှုတိတ်ပြီးတော့အပြည့်အဝတော့မထားရဲကြသေးဘူးလို့ကျွန်တော်တို့မြင်တယ်
မြန်မာနိုင်ငံတဝန်းတိုင်းရင်းသားဒေသတွေမှာစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးအတွက်မြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်စေချင်ပါတယ်လို့ပြောထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့ငြိမ်းချမ်းရေးမှုအတိုင်းတနိုင်ငံလုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နေမှုအပေါ်အကောင်းမြင်မျှော်လင့်မှုတွေရှိသလိုအစောတလင်လှုပ်ဆောင်နေသလိုဖြစ်နေမလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိနေကြောင်းပါရှင်
မဆုမွန်ပြောပြသွားတာပါအခုတစ်ခါတော့မြန်မာတခွင်အစည်းအဝေးကိုနားဆင်ရမှာပါ88ဒီမိုကရေစီရေးမှာဖြတ်သန်းခဲ့ကြတဲ့တမိုင်းဖြစ်ရမှာကိုပြည်သူတွေသိရှိနိုင်ဖို့နဲ့မျိုးဆက်တဲ့လူငယ်တွေဒီလှူရှားမှုအကြောင်းသိရှိနိုင်ဖို့အတွက်နိုင်ငံတော်အဆင့်88တမိုင်းပြတိုက်ကိုဖွင့်နိုင်ဖို့အစိုးရတင်တဲ့ညှိနှိုင်းမှုတွေလုပ်နေပါတယ်ပြတိုက်ဖွင့်လာတာတနည်းကြော်ကြာပြီးဖြစ်ပေမဲ့လည်းဒီယာယီပြတိုက်ကိုလာရောက်လည်ပတ်တဲ့သူနှဲပါနေတယ်ဖြစ်တယ်လို့ပြောပါတယ်အနာရှင်အစိုးရကိုဖြုတ်ချနိုင်ခဲ့ပြီးစစ်မှန်တဲ့ဒီမိုကရေစီရရှိရေးလူထုကတောင်းဆိုခဲ့ကြတဲ့ရှင်လင်းလုံးရေခင်းကတပ်ပုံတွေသတင်းစာတွေအပဝင်အဲ့ဒီခါတုန်းကတုံးခဲ့တဲ့အတုံးဆောင်တွေပြသထားတဲ့ရှင်လင်းလုံးတမိုင်းပြတိုက်ယာယီအကြောင်းကိုဒီတစ်ပတ်မြန်မာတခွင်အစည်းအဝေးမှာ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကပြောပြပေးထားပါတယ်ခင်ဗျာ
ရှိရရှိလာ1988ခုနှစ်မှာကျောင်းသားကျောင်းသူတွေအပါအဝင်လူထုလူတန်းစားတရက်လုံးအာဏာရှင်အစိုးရကိုစန့်ကျင်ပြီးစစ်မှန်တဲ့ဒီမိုကရေစီရေးတောင်းဆိုခဲ့ကြတဲ့ရှစ်လေးလုံးအရေးတော်ပုံဟာနှစ်30နီးပါးကြာလာခဲ့ပေမလို့ဒီနေ့ဒီချိန်ထိအဲ့ဒီဖြစ်ရတွေကိုမမေ့နိုင်ကြသေးပါဘူးအဲ့ဒီခေတ်အဲ့ဒီခါတုန်းကဒီမိုကရေစီတောင်းဆိုခဲ့ကြတဲ့သူအလုံးကိုအာဏာရှင်စစ်အစိုးရကရရက်ဆက်ဆက်တပ်ဖြတ်ခဲ့ကြတာတွေအင်းအားသုံးလူစုဖြိုခွဲခဲ့တဲ့ဖြစ်ရတွေဟာလည်းတမိုင်းဖြစ်ရမှာမော်ဂွန်ထိုးပြီးသားဖျောက်ဖျက်လို့မရနိုင်တဲ့ဖြစ်ရတွေပါဒီလိုဖြစ်ရတွေတမိုင်းပြတ်ရုပ်တွေကိုမမေ့ဖို့နဲ့မျိုးဆက်တဲ့လူငယ်တွေသိရှိစေဖို့ရည်ရွယ်ပြီးရှစ်လင်းလုံးကာလကဖြစ်ပျက်ခဲ့တဲ့တမိုင်းတပ်ပုံတွေအသုံးဆောင်နေစူးစိပြီးရှစ်လင်းလုံးတမိုင်းပြတ်တိုက်ယာယီကိုရန်ကုန်မြို့တင်ကန်းကျွမြို့နယ်ထဲမှာဖွင့်လှစ်ထားပါတယ်။ဒီပြတ်တိုက်ဖွင့်လှစ်ထားတဲ့အကြောင်းနဲ့ပတ်သက်လို့ရှစ်လင်းလုံးတမိုင်းပြတ်တိုက်တာဝန်ခံဦးအောင်မော်ကအခုလိုပြောပါတယ
်။ရည်ရချက်လေးချက်နဲ့လုပ်တယ်။တမိုင်းဖြစ်ရမှန်တွေမှတ်တမ်းတင်နိုင်မှုပြီးတော့မျိုးဆက်သက်တွေသိမြင်နားလည်နိုင်မှုပြီးတော့ဒီမိုကရေစီအထိမ့်မှဖြစ်ထားအောင်တည်ရှိနိုင်ဖို့ဒါကြီးရှိရင်ဒီမိုကရေစီအထိမ့်မှကြီးတခုပဲလေပြီးတော့မှကျောင်းသုံးသမိုင်းပြသန်းဆောင်များမှာတွေ့ကိုးကားရနိုင်ဖို့ဆိုပြီးတော့အဲ့ဒီအချက်၄ချက်နဲ့စရပြီးတော့တည်ထားတယ်နောက်ဆုံးရည်ရချက်တခုကတော့ မြန်မာဒီမိုကရေစီမွန်မန့်တခုပေါ့ဒီမော်ကုန်းမှတ်တိုင်ရင်းတခုပဲဒါဒါမြန်မာပြည်မှာ
ဒီသမိုင်းပြတဲ့ယာယီကိုပြီးခဲ့တဲ့နှစ်2015ခုနှစ်28နှစ်ပြည့်ရှေးလေးလုံးဒီမိုကရေစီနှစ်မှာဖွင့်လှစ်ခဲ့တာဖြစ်ပြီးတော့ဒီကနေ့ဆိုရင်တနည်းဆွန်းဆွန်းလေးရှိနေပါပြီဒီယာယီပြတဲ့မှာရှေးလေးလုံးကာလာတုံးကအတုံးပြခဲ့တဲ့နဖူးစီတွေအလန့်တွေအပါဝင်သမိုင်းပြည့်ရဲ့မန်ကိုပြန်ပြောင်းပြောပြနေတဲ့ဓာတ်ပုံတွေသတင်းစာတွေလည်းပေါ်ဝင်ပါတယ်ဒါအပြင်အဲ့ဒီကာလာတုံးကကြီးညာချက်တွေစာတမ်းတွေထုတ်ပြန်ရမှအသုံးပြုခဲ့ပြီးရှင်းလင်းလုံးဒီမိုကရေစီရေတော်ပုံကြီးနဲ့အတူပေါက်ဖွားခဲ့တဲ့လက်လက်စာကူးစက်ကြီးကိုလည်းတွေ့ရပါတယ်။ပြီးခဲ့တဲ့ဆိုးရလက်ထက်သမနာဟောင်းဦးသိန်းစင်ဦးဆောင်တဲ့အချိန်တုန်းကဒီပြားတိုက်ကိုဖွင့်လှစ်ခဲ့တာကြောင့်တပ်ဆိုင်ရာရဲရရှိဝန်ထမ်းတွေရဲ့မေးမြန်းမှုတွေလည်းရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လို့လက်ရှိချိန်မှာဆိုးရတဲ့ညှိနှိုင်းမှုတွေလုပ်နေပြီးနိုင်ငံတော်အစ်စ်သမိုင်းပြားတိုက်ဖွင့်လှစ်ဖို့စီစဉ်နေပါတယ်
။ဒီရှင်းလင်းလုံးသမိုင်းပြားတိုက်ဆိုတာချီးတဲ့နဲ့မြမပြီမှာထားတဲ့နယ်ဘာကြောင့်ထားတဲ့နယ်ဆိုတော့အဆိုပြုကရေးရရေးတဲ့ခါမှာဦးတို့ဖွဲ့ဖွဲ့လိုက်တယ်ဖွဲ့ပြီးတော့ဦးတို့6ယောက်အဲ့ဒါပဲတိုင်မင်းပြီးရေးပြီးတော့အဲ့ဦးအောင်ကိုကိုတိုင်သူဖတ်ပြမယ်လွှတ်တော်မှာတင်မှုအတွက်သူ့ကိုယ်စားအားလုံးကရေးလိုက်တဲ့ခါမှာ3ရက်နေရာပို့လိုက်ပါပြီအီးမေးလ်နဲ့ရောရေဂျစ်စာလုပ်ပြီးတော့တို့စားလိုက်ကောအများချောဖို့နဲ့ပို့လိုက်ပါဦးတို့ရောက်ပါပြီရောက်သွားတဲ့ခါမှာအန်ကယ်ကဖတ်ကြည့်ပြီးပြင်ဆင်ရရှိပြင်ဆင်ပြီးသူလွှတ်တော်မှာတင်တော့မယ်တင်လိုက်တဲ့ခါမှာစုပြူတာတရားတင်လိုက်ရင်ဒါမှဒေရှိလေးလုံးတမိုင်းပြတာရှိတဲ့နိုင်အဲ့မှာသူတို့တွေမဲခွဲဆုံးဖြတ်ပြီးတော့အတည်ပြုနေတယ
်အခုဖွင့်လှစ်ထားတဲ့ယာယီပြတဲ့ကိုတော့ဒေသခံမြန်မာလူထုကြားမှာသိရှိမှုအင်မတန်နေပါနေပေမဲ့လည်းနိုင်ငံသားသားခီးသွွားအဲ့တဲ့ချို့ကတော့လာရောက်လည်ပတ်မှုတွေရှိတယ်လို့သူကဆိုပါတယ်ဘလို့ပဲဖြစ်ဖြစ်နိုင်ငံတော်အဆင့်ရှိလေးလုံးတမိုင်းပြတဲ့ဖွင့်လှစ်နိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့အရေးပါတဲ့ရေးတော်ပုံကြီးတွေကိုတစုတစည်းနဲ့စူးစိပြီးပြသထားမယ်လို့ဦးအောင်မောကပြောပါတယ်
60နဲ့ရေးခင်းပြီးတော့94 95 96 94ဦးတန်းရေးခင်းအဲ့တော့လေကိုဒါအကိုတွေပဲသူတို့ရဲ့ပစ္စည်းတွေသူတို့ရဲ့ဓာတ်ပုံမှတ်တမ်းတွေတည်သွားတဲ့သူတွေအဲ့ဒါတွေကတခန်း62ကတခန်း95အလုပ်သမားရေးခင်းတခန်းပြီးတော့96မှိုင်းရပြည့်သူ့အခန်းတခန်းပြီးတော့မှရှင်လေးလုံးရေးတော့ဘုံဒါဦးတို့ကတခန်းပြီးရင်ဟို2008ရှူဝါရောင်ရေးခင်းနောက် 96 98ရေးခင်းအဲ့ဒါတွေကိုတို့နေပြည်တော်ကအမျိုးသားပြတိုက်ကြီးလို့ဒါနေရာရပြီအဲ့လိုအကျယ်ကြီးလုံနိုင်ရင်အဲ့လိုအခန်းနေအခန်းနေမှာသူ့ခုနဲ့နဲ့သူဖြစ်ခဲ့တဲ့မြန်မာပြည်ကရေခင်းနေအကုန်လုံးကတုံးခဲ့တဲ့အတုံးဆောင်ပစ္စည်းတွေဓာတ်ပုံတွေတင်ကျိသွားတဲ့သူတွေထောင်ကျသွားတဲ့သူတွေမှတ်တမ်းတွေအကုန်လုံးပြဖို့အစီအစဉ်ရှိပါတယ
်မြန်မာနိုင်ငံရဲ့တမိုင်းတစ်လျှောက်စစ်အာဏာရှင်စနစ်ကိုဆန့်ကျင်ခဲ့ကြတဲ့အကြီးမားဆုံးလူထုအုံကြွားမှုကြီးအကြောင်းကိုလူထုအားလုံးကသိရှိဖို့လိုအပ်တာကြောင့်နိုင်ငံတော်အဆင့်ပြတိုက်ဖွင့်လှစ်ဖို့လိုရဲလို့ဦးအောင်မောကသူ့အမြင်ကိုအခုလိုပြောပါတယ
်အာဏာရှင်ကိုတော်လှန်တဲ့ရေးတော်ပုံကြီးတပါတီအာဏာရှင်စနစ်ကိုတော်လှန်တဲ့ရေးတော်ပုံကြီးစစ်အစိုးရကိုတော်လှန်တဲ့ရေးတော်ပုံကြီးအဲအဲ့ဒီအတွက်ဦးတို့ကဒီမိုကရေစီနောက်ဆုံးမြန်မာပြည်ဒီမိုကရေစီရသွားရင်တော့မှဘယ်ကစခဲ့တယ်ဒီကစတယ်ဆိုတော့သိစေချင်တော့ဒါကြောင့်ဒီတမိုင်းပြတဲ့ယထားတယ်မှာရှိတယ်
ဒီမိုကရေစီနိုင်ငံဖြစ်တယ်လို့ကြွေးကြော်ပြီးစစ်ဗိုလ်ချုပ်ကြီးတွေစစ်ယူနီဖောင်းကိုစွန့်စစ်ပေါင်းမီကိုချွတ်ကာရုပ်ဝတ်လဲခဲ့တဲ့ပြီးခဲ့တဲ့အစိုးရ၅နှစ်တတန်းအတွင်းမှာစစ်မှန်တဲ့ဒီမိုကရေစီရရှိဖို့မျှစခဲ့တာကြောင့်အစိုးရနဲ့အတူပူးပေါင်းပြီးအခုလိုမျိုးရှစ်လေးလုံးတမိုင်းပြတိုက်ဖွင့်လှစ်ဖို့မကြိုးစားခဲ့တာဖြစ်တယ်လို့ပြောပါတယ်။ဘာကြောင့်များလက်ရှိအစိုးရတစ်လက်ထက်ကြမှာအခုလိုမျိုးတွဲဆုံညှိနှိုင်းမှုတွေလုပ်နေရကြလဲဆိုတာကိုမြင်ကြည့်တော့ဥက္ကမောကသူ့ရဲ့ယုံကြည်ချက်ကိုအခုလိုပြောပါတယ်
။ဦးဒီကိုယုံကြည်တဲ့ပါတီကအစိုးရဖြစ်လာတဲ့အခါမှာဒီအစိုးရကတော့ကိုကြီးတောင်းကြည့်တယ်တောင်းကြည့်လို့သူတို့ပေးရင်ယူမယ်အရင်အစိုးရပေးရင်မယူအဲ့မူအခုကဒီတို့ရသားအစိုးရပေးရင်ယူမယ်ဒါကြောင့်မလို့သူတို့ရှိကိုတင်ပြတာတောင်းကြည့်တယ်အခုချိန်မှာဒီမိုစီအရေးအကြောင်းတော့မရဘူးမရသေးဘူးဦးသွင်းစိန်အစိုးရလက်ထက်ကလုံးဝမရသေးဘူးအဲ့ဒါတော့သိတယ်ဒါကြောင့်ဆိုတော့သူကစစ်သားတစ်ပိုင်းရသားတစ်ပိုင်းအစိုးရဖြစ်ခဲ့တဲ့အတွက်ဒါကြောင့်သူတို့ရှိကမတောင်းဘူးအဲ့တော့ဦးတို့ရပြလိုက်စပြီးဖွင့်တဲ့မူကနိုင်ငံတော်ဆိုရရှိရလုံးဝအကူအညီမရဘူးစစ်ဆိုရဆိုရရှိရနေပြောလုံးဝလဝလဝဖြန့်မတောင်းဘူးပတ်စံမဲ့လူလူနေရာပဲလူလူမပေးမယူပြီးတော့ခရိုနီ
တမိုင်းဖြစ်ရဲ့အမှန်ကိုပြသမဲ့ရှစ်လေးလုံးတမိုင်းပြတဲ့ကိုတော့နိုင်ငံတော်အဆင့်ဖြစ်လာမယ်ဆိုရင်လေ88ကျောင်းသားကောင်းဆောင်ဟောင်းနေအများစုပါဝင်နေရှစ်လေးလုံးတမိုင်းပြတဲ့ဖြစ်မြောက်ရေးကော်မတီကပဲဆက်လက်ကင်တွေတော်မယ်လို့ပြောပါတယ်လက်ရှိချိန်ထိဘယ်နေရာမှာဖွင့်မယ်လို့မသေချာသေးပေမဲ့လို့ဒီကော်မတီကတော့ကြောင်းသားလှုပ်ရှားမှုကိုအခြေခံတဲ့သမိုင်းပြတိုက်ဖြစ်တာကြောင့်ရန်ကုန်တက္ကသိုလ်ပြဝင်နဲ့မနီမဝေးမှာပဲဖွင့်လှစ်နိုင်ဖို့ညှို့လင့်နေကြပါတယ်ခင်ဗျာ
ညီမတို့ခွင့်အစီအစဉ်ကိုကိုထက်အောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြာခင်မှာတော့ဒိုင်ရိုက်လီလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဝါရှင်တန်မြို့တော် VOA American အတန်ကနေ2016ခုနှစ်ဩဂတ်လ13ရက်စနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိတိုက်ရိုက်အသံလွှင့်ပေးနေပါတယ်။ကျွန်တော်တို့အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းကိုတော့ line meter 25 30 50နဲ့ line meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရမှာပါ။ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုးဆိုပါရစေကျွန်တော်တို့ရှေ့သတင်းပတ်ဆိုရင်ဖြင့်နိုင်ငံသားရေးဝန်ကြီးလက်ဖြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လက်ဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာတရုတ်နိုင်ငံခီးစဉ်စတင်မှာဖြစ်ပါတယ်ဒီခီးစဉ်ဟာဖြင့်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအာဏာရလာပြီးနောက်ပိုင်းနိုင်ငံခေါင်းဆောင်တဦးအနေနဲ့ဒေါက်ဆန်းစုကြည်ရဲ့ပထမဦးဆုံးတရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်ဆိုတော့ဒီတရုတ်နိုင်ငံခီးစဉ်အတွင်းမှာဒေါက်ဆန်းစုကြည်ကနေပြီးတော့တရုတ်နိုင်ငံကခေါင်းဆောင်တူနဲ့တရုတ်လူထုကိုဘယ်လိုစကားအမှားစကားမျိုးတွေများကျွန်တော်တို့မြန်မာလူထုဘက်ကပြောလိုက်ချင်ပါတယ်လေတခါတရုတ်တာဝန်ရှိသူတွေဘက်ကမြန်မာနိုင်ငံမြန်မာလူထုတွေဘယ်လိုသတင်းစကားကတိကဝတ်တွေကိုများကြားချင်ပါတယ်လေဒါကိုကျွန်တော်တို့အဓိကထားဆွေးနွေးကြဖို့ဖြစ်ပါတယ်ဒီဆွေးနွေးမဲ့အချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ Facebook စာမျက်နှာမှာပြောချင်တဲ့အချက်တွေမှားချင်တဲ့စကားတွေကြားချင်တာတွေကိုအများအပြားရေးပြီးတော့ပေးပို့ထားကြတဲ့တော်တော်ရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ပင်နိုင်ဆွေးနွေးပေးဖို့တဲ့ဖိတ်ကိုထားသူတွေထဲမှာတရုတ်မြန်မာဆက်ဆံရေးလေလာစောင့်ကြည့်နေတဲ့ပြောရရင်တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့အထူးကြွမ်းကျင်သူလို့ကျွန်တော်တို့ပြောနိုင်တဲ့ဒေါက်တာလှကျော်စောတခါကျွန်တော်တို့လွှတ်တော်အမတ်ဟောင်းဦးရထွန်းတခါတရုတ်မြန်မာအခုဒီပိုင်းဒေါက်ဆန်းစုကြည်ခီးစဉ်တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့တုံသက်ချက်ဆောင်ပါတွေပြတ်ရေးသားနေတဲ့ဒေါက်တာရံမျိုးသိန်းတို့ရှိပါတယ်တခြားပါဝင်ဆွေးနွေးမဲ့ဒါရိုက်ပါဝင်ဆွေးနွေးမဲ့ဒေါက်တာရှင်တွေလည်းရှိပါတယ်ဆိုတော့ကျွန်တော်ဒေါက်ဆန်းစုကြည်ခီးစဉ်ကိုတိုက်ရိုက်ကျွန်တော်တို့မဆွေးနွေးခင်မှာဒါနဲ့ဆက်ဆက်တဲ့ကိစ္စတခုကျွန်တော်ဒေါက်တာလှကျော်စောကိုရင်ဆုံးမေးခြင်းပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေတွင်ဒါကျွန်တော်တို့အားလုံးတင်းတင်းကြပ်မှာတွေ့ထားတာပါဒီတရုတ်ကွန်မြူနတီပါတီကနိုင်ငံတကာဆက်ဆံရေးဝန်ကြီးမှာပြူလာပါတယ်ဒေါက်ဆန်းစုကြည်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ပါတယ်နိုင်ငံရေးပါတီခေါင်းဆောင်တွေနဲ့တွေ့ပါတယ်အဲ့ဒီအထက်မှာအထူးခြားခြားတာဝန်ကနေအားယူသွားပြီဖြစ်တဲ့အငိမ့်စားဘူဂျုံမှူးကြီးဦးတန်းရွှေနဲ့လည်းတွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေတရုတ်တန်ယုံကသတင်းထုတ်ပြန်ထားတာရှိပါတယ်ဆိုတော့ဒေါက်တာလောက်ကျော်စောခင်ဗျာပထမအဦးဆုံးဒီတရုတ်ကွန်မြူနတီပါတီကနိုင်ငံတကာဆက်ဆံရေးဝန်ကြီးရဲ့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်တဲ့သူ့ရဲ့အခမ်းအနားဩဇာအရှိန်ကဘယ်လောက်ထိရှိပါလဲခင်ဗျာ
Hey ဒီကွန်မြူနတီပါတီရဲ့အဲနိုင်ငံတကာဆက်ဆံရေးတွေကတော့ तू ကဟိုအစိုးရကိုတိုက်ရိုက်ဟိုဩဇာရှိတာတော့မဟုတ်ပါဘူး तू ကအကြံပေးနိုင်တာသို့မဟုတ်အစိုးရရဲ့ policy တွေနဲ့ပတ်သက်လို့အကြံပေးတာလောက်ပဲရှိပါတယ်အဲ့တော့အခုဒီမှာကြည့်ရတာ तू ကနိုင်ငံတကာဆက်ဆံရေးတာဝန်ကငါအခုနောက်ပိုင်းကျတော့သူတို့ကဒီလိုဖြစ်တယ်ဗမာပြည်မှာရှိတဲ့အဖွဲ့အစည်းအသီးသီးနဲ့ပေါ့နော်ဟိုပါတီတွေပဲဖြစ်ဖြစ်လူမှုအဖွဲ့အစည်းတွေနဲ့ဖြစ်ဖြစ်အားလုံးနဲ့ဆက်ဆံနိုင်အောင်သူတို့ကဖွင့်ပြီးတော့ဆက်ဆံနေတာဖြစ်တော့အဲ့ဒီအတွက်ဆက်ဆံတာလည်းပါတယ်တိချက်နှိအချက်ကတရုတ်ကလုံလီလုံထံကသူတို့ကဒီလိုပဲသူတို့ကဟိုစိုးတော့လက်မချောက်စင်လဲဆိုသူတို့ပေါ့ဗျာအရင်အရင်ကခင်မင်ခဲ့ရင်းနှီးခဲ့တယ်သူတို့နဲ့ဆက်ဆံရေးကောင်းခဲ့တဲ့လူတွေကိုလည်းအဆက်မပြတ်ဆက်ဆံနေတာပါပဲဥမာဟိုတလောတုန်းကဆိုဟိုတရုတ်ပြည်ကိုပထမဦးဆုံးလာတဲ့အမေရိကန်သမ္ဟိုသမ္မတကြီးနစ်ဆန်ရဲ့မိစုံခွဲလာတဲ့ဆိုရင်အစိုးရကိုယ်တိုင်ကဝန်ကြီးချုပ်တို့ဘာလို့ကိုယ်တိုင်ကထွက်အခဏာတွေပါလေလုပ်ပါတယ်အဲ့တော့ဒါသူတို့ရဲ့လှုပ်ထုံးပုံကြီးတည်ရလို့မြင်ရပါတယ
်ဟုတ်ကဲ့ဆိုတော့ဒီဥစားဒီလိုတွေးဆွန်လာကဘူဂျုံမူကြီးတန်းဘူဂျုံမူကြီးဟောင်းတန်းရွှေနဲ့ဒီနိုင်ငံတကာဆက်ဆံရေးတဝန်ကြီးနဲ့တွေးဆွန်တဲ့ကိစ္စကဘလို့ courtesy call ပေါ့နော်ကျွန်တော်တို့လာပြီးတော့ခီးစဉ်အတွင်းမှာတွေ့ဆုံနှုတ်ဆက်တာကလွယ်ပြီးကြံတဲ့ထူးခြားမှုမရှိဘူးလို့အဲ့လိုသုံးသပ်ပါသလားခင်ဗျာ
ဟုတ်ကဲ့အစပိုင်းလေးကသူတို့ကကြည့်ရတာဟိုဘိုးချုပ်မူကြီးသားရွှေနယ်ရောအဲဦးသိန်းစိန်နယ်ရောသူတို့ကတော်တော်ရင်းနှီးကြတာဖြစ်တော့နော်စီးပွားရေးလုံငန်းတွေပါတယ်လေတောက်လျှောက်လုပ်နေတာဖြစ်တော့အဲ့ဒီအတွက်နောက်ခင်ဗျားတို့အားလုံးအစီရဲလေးငါအဖခစ်တို့နာဝတခစ်တို့ပါအဲဒီကဘာလုံးကဝိုင်းပိတ်ဆို့နေတဲ့အခါမှာတရုတ်ကလည်းသူတို့ကိုဝင်ပြူထားတာဖြစ်တော့
ဟုတ်ကဲ့
ကာကွယ်ပေးထားတယ်ဖြစ်တော့အဲ့တော့အဲ့ဒီဟာကိုအပြန်အလှန်ခုကတော့ဟိုသွားပြီးနှုတ်ဆက်တဲ့သဘောလောက်ပဲရှိပါတယ
်ဟုတ်ကဲ့ဦးရထွန်းကရောဒီတွေးဆမှုကိုဘယ်လိုသုံးသပ်ပါသလဲ
အဲကျွန်တော်လဲတရလှကြော်သောပြောသလိုပဲသုံးသပ်ပါတယ်သူတို့ကတော့ဒီနိုင်ငံတကာဆက်ဆံရေးမှာနောက်ဧည့်သည်တွေအပေါ်မှာဒီဆက်ဆံတဲ့နေရာမှာတော်တော်လေးတရိပ်ထားတယ်တော်လေးတရိပ်ထားတော့ဒေါန်ဆန်းစုကြည်ကအရင်ကဒီစစ်အစိုးရလက်ထက်မှာတော့သူအတိုက်ခံပေါ့အတိုက်ခံကောင်းဆောင်ဖြစ်တဲ့အခါကျတော့အဲ့ဒီတုန်းကတော့သူတို့ဒေါန်ဆန်းစုကြည်နဲ့ဆက်ဆံရေးကိုတတ်နိုင်သမျှရှောင်ခဲ့တယ်ပေါ့အခုချိန်မှာတော့ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရအဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်ပါတီခေါင်းဆောင်လည်းဖြစ်တဲ့အခါကျတော့သူတို့အနေနဲ့ဒီနိုင်ငံချစ်ကြည်ရေးနိုင်ငံစီးပွားကုန်သွယ်ရေးကိစ္စတွေကဆက်ပြီးတော့လောရမှာဖြစ်တော့ဒေါန်ဆန်းစုကြည်ကိုသူတို့ဖိတ်ရတယ်ဖိတ်ရတဲ့အခါမှာအရင်တုန်းကဒီမိတ်ဟောင်းဆွေဟောင်းတွေကိုလည်းသူတို့အနေနဲ့မမေ့ပါဘူးဆိုတော့ဒီရွေးချယ်မှုကိုပြကျင်တဲ့သဘောပါပဲအဲဒါသူတို့လုပ်လို့ရှိပါတယ်အရင်တုန်းကတော့ဟိုဒီပါတီချင်းဆက်ဆံရေးမှာသူတို့ကကွန်မြူနစ်ပါတီသာရှိနေတော့အဲ့ကွန်မြူနစ်ပါတီကိုပဲအတိမတ်ပြုပြီးတော့ကွန်မြူနစ်ပါတီမရှိတဲ့အတိုင်းပြည်တွေမှာတော့အခုပါတီချင်းတခြားပါတီတွေကိုလည်းဆက်ဆံတာတွေကိုလုပ်တယ်ဆိုတာကိုသိထားမိပါတယ
်ဟုတ်ကဲ့ဒေါက်တာရမျိုးသိအမြင်လည်းသိပါစေ
အဲကျွန်တော်ကတော့ဗျာဒီတရုတ်ကွန်မြူနစ်ပါတီရဲ့ဒီနိုင်ငံတကာဆက်ဆံရေးဝန်ကြီးကအငြိမ်းစားဗိုလ်ချုပ်မူကြီးဦးတန်းရွှေနဲ့တွေ့ဆုံခဲ့တာဟာအဓိကတော့ဗောလေတရုတ်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့ထိုက်ရိုက်ဆက်ဆိုင်နိုင်တယ်လို့ကျွန်တော်ကသုံးသပ်ပါတယ်။အဲနောက်ပြီးတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအပြောင်းအလဲမှာဗိုလ်ချုပ်မူကြီးဟောင်းဦးတန်းရွှေရဲ့အခမ်းကဏ္ဍဟာတော်တော်အရေးပါတဲ့အနေအထားမှာရှိတယ်ဆိုတာကိုတရုတ်ကွန်မြူနစ်ပါတီအနေနဲ့တရားဝင်ဟိုအတိမတ်ပြုလိုက်တဲ့အဘောမျိုးလဲတက်ရောက်နေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲနောက်ပြီးတော့အခုနောက်ပိုင်းမှာဒီတရုတ်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်တဦးကိုဒါဟိုမူမူကြီးအောင်ဦးတန်းရွှေကတွေ့ဆုံတာဟာဒါသူ့အတွက်လည်းပဲဒါပထမဆုံးပေါ့လေနိုင်ငံခြားဧည့်သည်တဦးကိုလက်ခံတွေ့ဆုံတာအဲ့ဒီအပြင်အဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့အတူကွန်မြူနစ်ပါတီရောတရုတ်သတင်းမီဒီယာတွေရောဟာနေမကူးခင်အမြင်မြန်သတင်းထုတ်ပြန်တာတွေကိုကြည့်မယ်ဆိုရင်အဲ့ဒီနောက်ွယ်မှာဟိုအကျိုးစီးပွားတွေအများကြီးဆက်ဆက်နေမယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်ဗျ
ဟုတ်ကဲ့ခင်ဗျဒေါက်တာလှကျော်စောခင်ဗျဒီဒေါန်ဆန်းစုကြည်ရဲ့မကြခင်ခီးစဉ်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအဓိကအဖြစ်နိုင်ငံပိုင်သတင်းမီဒီယာတွေပေါ့လေနိုင်ငံပိုင်သတင်းမီဒီယာတွေတခါတရုတ်ကွန်မြူနစ်ပါတီရဲ့အာဝဂူထင်ရတဲ့သတင်းမီဒီယာတွေမှာဒီသူစကားရေးသားဖော်ပြတာတွေများရှိပါသလားခင်ဗျာ။ဘာတွေများရေးသားဖော်ပြတာတွေရှိပါလဲ
။သူတို့ကတော့ဒီလိုရေးထားပါတယ်။ဟိုဒေါ်မ်ဆန်းစုကြည်အနေနဲ့ကပေါ့နော်။ဟိုအမေရိကန်တို့ဂျပန်တို့အရင်မသွားဘဲနဲ့တရုတ်ပြည်ကိုအရင်လာတာဟာသူဟာဟိုဗာလဲ။သဘောတရားကြီးဟိုထက်လက်တွေ့ကျစွာစဉ်းစားတာပေါ့။အမှန်ဆိုရင်တော့ဟိုတရုတ်ဗါလဲအမေရိကန်တို့ဂျပန်တို့ကလည်းပထမလာဖို့အရင်ဖိတ်ထားတာပေါ့အဲ့ဒီဟာတွေကိုမသွားဘဲနဲ့တရုတ်ပြည်ကိုလာလိုက်တာဟာတရုတ်ကတော်တော်သဘောကျတယ်အဲ့တော့ဒေါန်ဆန်းစုကြည်ရဲ့အခက်အခဲတွေကိုလည်းကုလူဖြည့်ရှင်းပေးဖို့လိုတယ်ဆိုတဲ့စကားမျိုးတွေလည်းရေးတာပါပါတယ်အဲ့တော့ဒေါန်ဆန်းစုကြည်ကိုအစောပိုင်းကတော့သူတို့တော်တော်များများကအနောက်တိုင်းကသိပ်ပြီးတော့သဘောကျတဲ့လူဖြစ်တော့သိပ်အနောက်တိုင်းရင်းနေတယ်လို့သူထင်တာတကယ်တကယ်ဒေါန်ဆန်းစုကြည်ကအဲ့သူတို့နဲ့ဆက်ဆံကြည့်တဲ့အခါကျတော့လက်တွေ့ကြတာရယ်တရုတ်ပေါ်မှာသိဆန့်ကျင်လာလို့ဘာလို့မလုပ်ဘဲနဲ့တရုတ်နဲ့ကောင်းကောင်းမွန်မွန်ဆက်ဆံတာတွေကိုကြည့်ပြီးတော့အဖြစ်တရုတ်ဘက်ကတော်တော်သဘောကျပြီးတော့သတင်းစာတွေထဲမှာတော်တော်ကိုရှင်းရှင်းကိုရေးနေတာတွေသိရပါတယ
်ဟုတ်ကဲ့ဦးရထွန်းခင်ဗျာဒေါန်ဆန်းစုကြည်ကအခုလိုမျိုးဒါပထမဦးဆုံးပြပခီးစဉ်တော့မဟုတ်ဘူးပေါ့လေသို့တော့တခြားနိုင်ငံတွေတကယ်ထိတ်တန်းနိုင်ငံတွေကိုမသွားအရင်မသွားဘဲနဲ့ခုနလိုတရုတ်သတင်းမီဒီယာတွေမှာရေးနေတယ်လို့ဒီဥနိုင်ငံကိုအရင်သွားဖို့ရွေးချယ်ခဲ့တဲ့ပေါ့ဦးရထွန်းဘယ်လိုသုံးသပ်သလဲ
အဲကျွန်တော်အနေနဲ့တော့ဒေါန်ဆန်းစုကြည်ရဲ့ဟိုပါနတ်မှုလို့ပြောရမှာပေါ့နော်ကျွန်တော်တို့ဒီကနေ့မျက်မှောက်ခင်မှာတော့ဒီနိုင်ငံခေါင်းဆောင်တွေဟာပထဝီနိုင်ငံရေးကိုယူဆိုင်ကြရတာပေါ့ဒီ လက်တွေ့ဒီကြတဲ့နိုင်ငံရေးဒီအခြေအနေအချက်လက်တွေပေါ်မှာကိုယ်နိုင်ငံအကျိုးစီးပွားအတွက်ကိုဦးစားပေးပြီးတော့ဆောင်ရွက်ကြရတာပေါ့အထူးထူးခြားချက်ကိုကျွန်တော်သတိထားမိတာကတော့ဒေါ်ဆန်းစုကြည်တို့ဒီ NLD အာဏာရလာပြီးတဲ့နောက်ပိုင်းမှာရိုဟင်ဂျာကိစ္စနဲ့အခုတရုတ်အင်ဂျီချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးကိစ္စတွေပေါ့နော်ဒါတွေဟာပြောမယ်ဆိုရင်အာဏာမရခင်တုန်းကနှုံးဆန်တန်ဖိုးတွေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့လူအခွင့်အရေးတို့နော်ဒီကျွန်တော်တို့ဒီမိုကရေစီရေးတို့ဆိုတဲ့ရည်တည်ချက်တွေကနေကြည့်မယ်ဆိုရင်တော့ဒီသူအမေရိကန်ကိုအရင်သွားတင်တာပေါ့ဒါမှမဟုတ်ဂျပန်ကိုအရင်သွားတင်တာပေါ့တိုးတော်လဲခနေ့ကျွန်တော်တို့တရုတ်ပြည်ကိုသွားဖို့သူရွေးချယ်လိုက်တာဟာသူ့အနေနဲ့လက်တွေ့ကြတဲ့နိုင်ငံရေးကိုပို့ပြီးတော့ဦးစားပေးတယ်ဆိုတာကိုပေါ်လွှင်းနေပါတယ
်ဟုတ်ကဲ့ဒေါက်တာရမျိုးသိန်းဒေါက်တာရမျိုးသိန်းကြားပါလား
ဟုတ်ပါဗျာဟောအခုဒေါက်ဆန်းစုကြည်ရဲ့ခရီးစဉ်ကိုကြည့်တဲ့အခါမှာကျွန်တော်တို့ပထမဆုံးကျွန်တော်တို့လာအိုဒီမိုကရက်တစ်သမ္မတနိုင်ငံကိုသွားတယ်နောက်ပြီးတော့ကျွန်တော်တို့ထိုင်းနိုင်ငံကိုသွားတယ်အခုတရုတ်နိုင်ငံကိုဒုတိယတတိယမြောက်နိုင်ငံအနေနဲ့သွားတဲ့အခါကျတော့အထူးကတော့မြန်မာနိုင်ငံရဲ့အရှိတ်အဝါမှာရှိတဲ့အင်ဂျီနီယာနိုင်ငံတွေကိုသူကဥတီပြီးတော့သူ့ရဲ့နိုင်ငံသားဆက်ဆံရေးမူဝါဒကိုဖော်ဆောင်နေတယ်လို့ကျွန်တော်ယူဆရသုံးသပ်လို့ရတယ်အဲ့ဒီအခါကျတော့အဲ့ဒီအချိန်တွေဟာကျွန်တော်အမြင်အားဖြင့်တော့ပေါ့လေဟိုကျွန်တော်တို့နိုင်ငံရဲ့လက်ရှိပြည်ရင်းရင်းညာရေးအပြစ်ခတ်ရစေးရေးကိစ္စနဲ့လည်းပဲဟိုတော်တော်လေးကိုဆက်ဆက်နိုင်တယ်လို့ကျွန်တော်ကတုံးသက်တယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဟိုစီးပွားရေးပေါ့လေ၊နေဆက်ကုန်တွယ်ရေးကိစ္စနဲ့လည်းပဲတော်တော်များများဆက်ဆက်နိုင်တယ်လို့ကျွန်တော်ကတုံးသက်တယ်။အဲ့ဒီအတွက်ကြောင့်မလို့ဟိုဒေါ်ဆန်းစုကြည်အနေနဲ့အင်းကြီးချင်းနိုင်ငံလည်းဖြစ်တယ်။နောက်ပြီးတော့လက်ရှိကျွန်တော်တို့နိုင်ငံရဲ့ဟိုတည်ရှိမှုအရာလည်းအရေးပါတဲ့မာဗျူအာချတဲ့နိုင်ငံတနိုင်ငံကိုဦးစားပေးပြီးတော့စဉ်းစားတာလို့ကျွန်တော်ကတော့တုံ့တက်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့စီကို Facebook ကနေပို့ထားတဲ့ထဲမှာကျွန်တော်ပထမဆုံးတော့ email ကပို့တယ်သောရရှင်ရဲ့ဒီသူဒေါ်ဆန်းစုကြည်ကိုပြောလိုက်ခြင်းနဲ့အမှားစကားပေါ့တရုတ်ကောင်းဆောင်နဲ့တရုတ်လူတွေအမှားစကားဆိုတဲ့အချက်ခုနှစ်ချက်ကျွန်တော်အတင်းလေးတွေပါကျွန်တော်ဖတ်ပြချင်ပါတယ်။နံပါတ်1ကမြေဆုံစီမံကိန်းကိုလုံးဝရပ်ဆိုင်ပေးဖို့2ကကိုးကန့်ဝါရုကိုနောက်ွယ်ကမြောက်ထိုးပင်ကွန်ဒီတာရပ်ဆိုင်ဖို့3ကကချင်ရှမ်းမြောက်တို့မှာတစ်နဲ့တရံဇာတာခိုးထုတ်နေတဲ့တရုတ်နဲ့တောင်ကျန်းသူအားလုံးရဲ့သူဆိုအားပါသူဝဟရအတိုင်းမှာဖြစ်ရဆူတွေကိုလုံးဝတားဆီးနှိမ်နင်းပေးဖို့နိုင်ငံကုံသုံးမှုဇုံနေရာအားလုံးမှာတစ်ဖက်သက်စစ်ဆေးပိတ်ပင်တာမျိုးမရှိဘဲမျှတစွာသူ့ဘက်ကိုယ်ဘက်စစ်ဆေးတာတွေဆောင်ရွက်စီဖို့ဖားကန့်ကိုဆယ်နှစ်ရည်ကြီးတွေတရားမဝင်ခိုးသွင်းနေတာရဆိုင်ဖို့နဲ့အစိုးရထံတရားဝင်တင်သွင်းခွင့်လျှောက်ထားဖို့မြန်မာစားသုံးသူတွေအန်ဒရယ်ရှိစေတဲ့အစားအသောက်တွေလူသုံးခုပစ္စည်းတွေလုံးဝတင်သွင်းခွင့်မပြုဖို့တရုတ်မြန်မာချစ်ကြည်ရေးကွန်ဆောက်ကွန်မိတ်နဲ့ပေါက်ဖော်ဆိုတဲ့စကလုံးလှလှလေးကိုကြားခံပြုပြီးတော့ပေါ်ရန်ကပြောမနေပဲအမှန်စိတ်ရင်းစိတ်သက်ကောင်းတွေနဲ့ပြဆိုတဲ့အပြုသဘောဆက်ဆံရေးပြည့်ရှည်ဆက်ဆံသွားဖို့ဆိုပြီးတော့သူကအဲ့လိုမျိုးအချက်ခုနှစ်ချက်ပြောခြင်းနဲ့ကြောင့်အမှားစကားပါထားပါတယ်ဦးဆွေမြင့်ဦးဆိုတဲ့သောတာရှင်မှာဆိုတော့ကျွန်တော်တို့စီသောတာရှင်တွေဒီ Facebook ကနေပို့တဲ့ message တွေထဲမှာအဓိကအားလုံးတူတဲ့အချက်တွေကဒီမြေဆုံစီမံကိန်းကိစ္စဒီတခါတည်းမြန်မာနယ်စပ်ကလက်နက်ကိုင်ဖွဲ့ရည်နဲ့ပတ်သက်တဲ့ကိစ္စဒီမြန်မာနိုင်ငံမှာတရားစာတထုတ်ယူတဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိစ္စတခါတည်းကနေပြီးတော့မြန်မာနိုင်ငံထဲကိုဝင်နေတဲ့အများအပြားတော့ဒီအကြီးသွေးနှိမ်ကုန်ပစ္စည်းတွေကိစ္စ၊နေဆက်ကုန်သွဲကိစ္စဒီအချက်တွေကအဓိကကြပါတယ်။ဒီမြန်မာကဆက်ဆံရေးရလဲတာရှိဒီနီးစပ်တဲ့ဆက်ဆံရေးလဲရှိတဲ့အခါကျတော့အကြောင်းရက်တွေကလည်းအများကြီးရှိပါတယ်။ဒါပေမဲ့အဲ့ဒီအထဲမှာမှလောလောလတ်လတ်အရေးအကြီးဆုံးအကြောင်းကိစ္စတွေကလည်းပဲရှိနေမှာပါပဲ။ဆိုတော့ဒေါ်လာလောက်ကျော်စောခင်ဗျာအဲ့ဒီအရေးအကြီးဆုံးအကြောင်းရက်တွေထဲမှာဒေါ်ဆန်းစုကြည်ရဲ့အခုခီးစဉ်နဲ့ဒီ27ရာစုပင်လုံညီလာခံပြည်တော်စုညီညွတ်ညီလာခံရှင်းပါမယ်အချိန်ကာလနဲ့ကလည်းတိတ်မလို့တော့ပါဘူးတိုက်ဆိုင်နေရလို့ပြောရမှာပါ။ဆိုတော့ဒီကိစ္စက27ရာစုပြည်လုံးညီလာခံနေချင်းရေးကိစ္စပေါ့တန်တကင်ဖွဲ့ရင်းနဲ့ပြည်လေရေးကိစ္စအကြီးခက်ရေးဆေးရေးကိစ္စဒီကိစ္စကဒီခီးစဉ်တွင်မှာအတိကကိစ္စတစ်ခုဖြစ်လိမ့်မယ်လို့ဒေါက်တာလှကျော်စောသုံးသပ်ပါလား
။ဟိုတူပီမာလေးဟို2015ခုနှစ်ကိုကအရေးခင်ဖြစ်စဉ်ကလေးကအဲခင်ဗျားတို့လည်းကြားမယ်နော်ဟိုစစ်တပ်ကဟိုတရုတ်ကိုဆွဆွဲတာပေါ့နော်ကိုကနောက်ကတရုတ်ကြီးရှိနေပါတယ်ဆိုပြီးအဲ့ကလေးကတရုတ်ကသူတို့ရှိမှာအကြီးကျယ်ဟိုဆက်မနာတွေလုပ်တယ်ကြာဆွေးနွေးပွဲတွေလုပ်တယ်အဲ့ဒီမှာသူတို့ကတော့ဒီလိုပြောတယ်ဗမာပြည်ရဲ့ပြည်တွင်းစစ်ကအနည်း60ကျော်ပြီတဲ့ဟိုပြည်မကလည်းနေဆက်ဒေသကတောတွေတောင်တွေတဲ့ဟိုသူတို့ရဲ့အားပါတဲ့သမယိုးကြလက်နဲ့တည်လာနဲ့လာမတိုက်နိုင်ဘူးတဲ့ထို့အတူနေဆက်တလျှောက်မှာကြောက်ကြဆွဆင်နွှဲနေတဲ့ဒီလူမျိုးစုတိုင်းရင်းသားအဖွဲ့တွေကလည်းဒီမှဟိုမျိုးတွေထိသွားပြီးမတိုက်နိုင်ဘူးအဲ့တော့ဒီပြည်စစ်ကြီးကဒီတိုင်းရေရှည်သွားနေမယ်ဆိုရင်ဗမာပြည်ကြီးဟာ จ้าส่งในงานที่เชื่อว่าเลยเด้อไอ้ลูกจ้าส่งในงานเพียงตุ้ดในงานเนี่ยเพียงมาบุจันนี่ในงานเนี่ยอุ้ยสวยขับว่ามาเด้อแต่จังหวะที่ในงานไอ้ลูกเพียงมาตัวอ๋อจันนรู้อารมณ์ชุดเพียงในงานเด็กงานเนี่ยใช่เนี่ยพอสิ่งกุลาธรรมกาลูหามิวเอเชียนรู้พอมิวก็ที่ พม่าปีมาปีนี้ยังยาวอุดเลยอุ้มมือชี้ชี้ป่าวเงินเล่าสองปีอุดลู่เลยลู่เบี้ยวบุเรอะไรนั่งทองสังอะไรเบี้ยวบุระโอเคแล้วที่คู่อ่ะเดียวกันปีมาเสร็จเดียร์สูตรเป็นเนื้อชีเอาพิวาเชลันเช็ดเอไอปูรามาจีพ่วยหมดกิสากะยีรันยีรันพ่วยยีรันเนี่ยกงรันพ่วยเนี่ยฮามา นักคู่จะลงมาจะมารูปประมาณปีแค่มาเลยประมาณปีแค่จะเอ้ยแต่ทั้งหมดตู้ดีสีมันเงี้ยตัวดีคู่น้องเด็กๆจะมาชี้เจ็บเงี้ยเบรนช์ชาร์จเอาแล้วดีสีมันเงี้ยเอาเงี้ยบัวประมาณปีจีมาปีวิญญาณเงี้ยมาเช็ดแต่ทั้งหมดฐานเนี่ยปัจจัยตัวตัวอ่ะดอกหุ่นเด็กๆจะปาวันปัจจัยเดียวมาแล้วที่กิสาเลยที่กิสาเลยปาวันสรุปที่มีมาบีมาแล้วเนี่ยแล้วเด็กๆลุงมือสุดเด็กๆพอรีเนี่ยสัวจ้าบอลปีเลี้ยงหูจ้าบุปีแค่จ้าบุ
ตัวเดียวกี่ตู้ปั๊บเลยปอนตัวเองเอ็นนี่น่าจะปั๊บเลยก็ปูกระดิอารมณ์ก็ตัวไล่ปีรอนยิ่งจะยิ่งเอาลงเลยล่ะเออแต่ที่จะคู่อารมณ์ฮาบิวาที่กัจจาร์มหอบไปไหมตัวที่กัจจาร์เนี่ยเช็ดเช็ดไปแต่ยามุดาวูตุจูซาปีลูกสาวมาเลยไหม
โอเคครับเนี่ยตอนนี้สุนิมิตรเราเชิญดูกูไปก็ไล่ไปสิยังกูมีโอกาสเชิญดูกูจ่อเลยที่นี่จะกูจ่อเลยตอนสั้นสุดที่คิดเสมาจ่อเลยแบบกับปลุกออกมาสักการ์ดมีอะไรเบี้ยวเจมาตเลยบ้ามีอะไรจ้าเจมาตเลยว่ามีอะไรจ่อเลยสุดที่ยังสุดเป็นลงนี่ละกันสุดท้ายอะไรเจ้าหนูจูดินเดียเซียมาเอเซียมาตอนสั้นสุดละกันสิบุตรที่มีละกันปลุกออกมาจิลูฮันเนี่ยนอกจากพม่าเบี้ยก็ต้องเดียวกันตุลูจินารูตุลูเมื่อไหร่ลาบไปบุตรดูอะไร เจ้าบีเอ๋อรู้มาเป็นสุดที่เราทำไปสุดที่เราได้เอาเชี่ยวมาไปเออดีนักกูจ้ามาอะไรเด็กๆอะไรแบบนี้ลูกชิ้นเด็กๆอะไรแบบลูลาเรสุราดีพี่นี่จะยังเนี่ยพัฒน์ลูกที่บุกเรียนอะไรอยู่ได้เนี่ยอะไรแบบนี้ก็สวยบ่ดีแบบว่ากูแบบมาบีมาตัวเรื่องอะไรก็แบบอุ้ยสวยดีแบบนี้เช่นเดียร์เออดีกี่ตัวอีเด็กๆก็รู้ที่แท้จริงของเราเรื่องยี่จีวันตัวแท้จริงเรื่องบุกยี่จีเลยที่เจ้าตัวยังสารได้มาเราเรื่องบีจีวูเจ้าเราเปลี่ยนเรื่องอะไ
လည်းအရမ်းမြင့်တိကမခံနိုင်ဘူးအဲ့တော့ဘာကြောင့်လဲဆိုတော့မြစ်တွေဆိုတာတိပေါင်းထောင်တောင်တိမ်တန်းတွေကိုချီပေါ်လာတယ်အဲ့လိုပေါ်လာတဲ့မြစ်ကြီးတွေအပေါ်မှာကိုကြီးစားတရားထားပြီးတော့ဗန်တော်မူရတနင်္ဂနွေပြည်တွင်းမှာတနင်္ဂနွေဝန်တော်မဆွတ်ဖက်ရင်းနဲ့အချုပ်ချာအနာလေးစားရည်တွေအချိန်ခံပြီးတော့ဒီအရင်ကစိုက်ကြည့်ကြည့်တွေရှိခဲ့တယ်ဆိုတဲ့အချက်ကတော့အခုရုံးကြီးတန်းရှူတွေနဲ့ကတွေ့တဲ့အချက်တွေပါနိုင်တာပေါ့ဗျာသို့တော်လေးတွေအခုလက်ရှိအနေထားမှာကဒီဘက်ကကော့ကြောင်းတာဘက်ဆာဆိုးဆိုးရရုံးတဲ့အနေထားဟာဗမာပြည်ဒီမိုကရေစီအစိုးရမဟုတ်ဘူးဗျအဲ့တော့ဒီမွန်ဒီအစိုးရမှလည်းကျွန်တော်တို့ပုံမှန်108ကာကြီးခါဝေးနောက်ပြီးတော့209အခုလက်ရှိဖွင့်ပြီးဘူးအဲ့မှာဘာပါလာလဲဆိုတော့တမန်နဲ့ပြည်တော်စုထုတ်တော်လည်းဒေသချုပ်တွေပုံမှန်ပြန်လည်ပြီးတော့ပြင်ဆင်ရင်းနဲ့အဆောက်အအုံပြန်လည်ပြီးတော့အဆင်ပြေကြလို့ဆုံးဖြတ်ရင်းနဲ့ပြည်ပြည့်ရှိတည်လုပ်နေပါတယ်ခင်ဗျာဒါနှလုံးရှိဖွင့်ပြီးပုံမှန်ပေးထားပါတယ်အဲ့ဒီတော့ကျွန်တော်တို့ပြောမယ်ဆိုတော့1049ကိုဖွင့်ပြီးပုံမှန်လည်းပါပါတယ်ဒီတဲ့ချက်ရလေးကျန်ဆိုဒီကမလို့ဒီဖွင့်ပြီးပုံရဲ့အရာထုတ်တော်နဲ့တော့တမန်တွေမရှိတဲ့အာဏာတွေကလည်းဒီစာချုပ်တွေပုံမှန်ပြန်လည်စဉ်းစားပိုင်ခွင့်ရှိတယ်ဥပဒေပညာရှင်တွေပြန်စဉ်းစားမယ်ဆိုလို့ရှိရင်တချို့ကိစ္စတွေမှာလည်းကျွန်တော်တို့ဒီအထက်လျော့တစ်ဖက်ညီနိုင်ပြီးတော့ဟာလေယူခိုင်းတာနဲ့ယူသိမ်းလို့ရပါတယ
်ဟုတ်ကဲ့
အဲ့ဒီအခြေအနေတွေနဲ့မဟုတ်ဘူးကျွန်တော်တို့ဒီဇာတ်ရက်တွေမထည့်အောင်လို့ရွှေနေပြီးပါပြီးတော့မှဗမာပြည်ကိုသွင်းတဲ့စားအစာတွေနဲ့ဒီကျွန်တော်တို့အဓိကတော့ဆေးဝါးတွေပေါ့ဗျအဲ့ဒါတွေကိုလက်တက်ဆန်းပြီးတော့ကျွန်တော်တို့နိုင်ငံလူတွေပေါ်မှာကျွန်တော်စတဲ့ခံပြတော့မလို့ကိုတရုတ်ပြည်ကနေပြီး special corporation အနေနဲ့စီစစ်ပြီးတော့မှထုတ်ပုံဖြစ်တဲ့မသွင်းတဲ့ဟာတွေပေါ့ဗျဒီပို့မယ်ဆိုရင်အရေးယူလာလေးလုပ်ပေးပါလို့အဲ့ဒါလေးနှစ်ခုတော့မှာကျင်တာပေါ့ဗျဒါပါပဲ
ဟုတ်ကဲ့ဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ် Facebook မှာရေးတဲ့သောတာရှင်ဒူးကလည်းပဲဒီအမေစုရေးတဲ့တရုတ်ကဝမိုင်းလာ KIA တအန်းပလောင်နဲ့ MNDAA တို့ကိုလုံးဝဘက်ကမပေးဖို့ညှိနှိုင်းနိုင်ပါစေဒါပေမဲ့အမေရေးမြစ်စုံစင်နဲ့တော့ compromise မလုပ်ခဲ့ပါနဲ့အမေရေးငြိမ်းချမ်းရေးနဲ့မြစ်စုံတိကျခွဲပြီးကင်တွယ်ပေးပါအမေသူရေးတဲ့စာသားတိုင်းပါခင်ဗျဆိုတော့ဦးရထွန်းအဓိကပြောရတော့ဒီမြစ်စုံကိစ္စပေါ့လေခုနငြိမ်းချမ်းရေးကိစ္စအပြင်နောက်ထပ် present issue တခုကတော့အရေးကြီးတဲ့လက်ရှိအချိန်မှာအစောတလင်ဖြေရှင်းရမယ့်ကိစ္စတခုကမြစ်စုံကိစ္စမြစ်စုံကိစ္စကိုရောလက်ရှိတော်ဆန်းစုကြည်ဦးဆောင်တဲ့အစိုးရနဲ့တရုတ်နိုင်ငံကမှပြည်လည်မှုရမယ်အလားလားရှိပါရဲ့လားဦးရထွန်း
တို့ဒီတရုတ်နိုင်ငံဂျာယေးဝင်ကြီးနောက်ဆုံးဒီပြောသွားတဲ့မှတ်ချက်တစ်ခုကြားလိုက်ရတာတော့မြစ်ဆုံကိစ္စကြောင့်ကျွန်တော်တို့နှစ်နိုင်ငံဆက်ဆံရေးကိုမထိခိုက်နိုင်ပါဘူးလို့အဲ့ဒါလိုပြောသွားတယ်။အဲ့တော့ကျွန်တော်စဉ်းစားကြည့်တဲ့အခါမှာမြစ်ဆုံကိစ္စတဲ့ပိုအရေးကြီးတဲ့ကိစ္စတွေ ဟိုကျွန်တော်တို့နိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရမယ်အားတွေရှိတယ်ပေါ့ခုနဒေါက်တာလှကျော်စောပြောသွားသလိုပဲဒီပိုလမ်းမကြီးဖောက်ဖို့ကိစ္စပေါ့เนาะတရုတ်မြန်မာလီတို့လမ်းမနောက်တစ်ခါကျွန်တော်တို့ကြောက်ဖြူခွန်မဲမြေထားလမ်းအမြန်လမ်းဖောက်ဖို့ကိစ္စဒါတွေကတရုတ်သမရရှိချင်းဖြင့်ရဲ့ one road one belt ဆိုတဲ့စီမံကိန်းထဲမှာအရေးကြီးပါနေတဲ့အပိုင်းတွေဖြစ်နေတယ်အဲ့ဒီဟာတွေကိုသူတို့ဒီအကောင့်တွေပေါ်နိုင်ရင်ကျွန်တော်တို့နိုင်ငံအတွက်လည်းစီးပွားရေးရာအကျိုးအမြတ်တွေရှိမယ်အဲဒီရေရှည်အတွက်လည်းကျွန်တော်တို့ကဒီကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာကိုမထိခိုက်ဘူးဆိုလို့ရှိရင်ဒါတွေကပြည်သူလူထုအတွက်လည်းအကျိုးရှိနိုင်ပါတယ
်ဟုတ်ကဲ့
အဲ့တော့ဟိုဒီမြစ်ဆုံကိစ္စမှာလည်းတို့အနေနဲ့ဒါမလို့ကျင်တာတော့မဟုတ်ဘူးဆက်ပြီးတော့လှုပ်ချင်စိတ်ရှိတယ်သို့တော့ကျွန်တော်တို့နိုင်ငံရဲ့ပြည်သူလူထုရဲ့သဘောထားပေါ့နော်အဲ့ဒီဟာအပေါ်မှာလည်းတို့လေးစားလိမ့်မယ်လို့ယူဆပါတယ်
ဟုတ်ကဲ့တော်တော်တော့
ဒီဟာနဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ तू ကပြန်ပြီးမလုံပေးထားတဲ့ဟာတခုတော့ရှိတယ်အဲ့ဒါကတော့ကျွန်တော်တို့ရဲ့ပြည်တွင်းငြိမ်းချမ်းရေးကို तू ကူညီပါမယ်ဆိုတဲ့ဟာကို तू ဒီအခါအခွင့်အတင်တိုင်းမှာ तू ထုတ်ပြောတယ
်ဒါက
တော့ကျွန်တော်တို့အလိုချင်ဆုံးကိစ္စပေါ့လေ
ဟုတ်ကဲ့ခင်ဗျာဒီမြေဆုံနဲ့ပတ်သက်ပြီးတော့တိတ်မကြတိတ်ခင်ရပိုင်းကပဲဟလာဒီစုံစမ်းစစ်ဆေးရေးဆိုပြီးတော့နောက်ထပ်ကော်မရှင်တစ်ခုထပ်ဖွဲ့ထားရလဲရှိပါတယ်ဆိုတော့ဒေါ်လာကျော်စောခင်ဗျာတရုတ်တာဝန်ရှိသူတွေဘက်ကဒီမြေဆုံကိစ္စကမြန်မာနိုင်ငံမှာမြန်မာလူထုအများစုပေါ့လေစန့်ကျင်ကြတယ်သဘောမတူကြဘူးမလုပ်စေချင်ကြဘူးဆိုတော့ကိုရောသူတို့ကောင်းကောင်းသဘောပေါက်ပါရဲ့လားသူတို့ဘက်မှာရောဒီမြေဆုံကိစ္စနဲ့ပတ်သက်ပြီးတော့ဘလောက်ထိပြည်လဲအောင်လုပ်လို့တဲ့ဆန္ဒသဘောထားမျိုးတွေ့ရပါလဲခင်ဗျာ
ဟိုကျမတွေ့တာတော့လေဟိုတရုတ်ပြည်ကအဲ့ဗမာပြည်ရဲ့မြေဆုံကိစ္စလောက်ကတော့ပိတ်ကြီးမားတယ်မဟုတ်ဘူးကြ။ဘာဖြစ်လို့လဲဆိုတော့သူကတခြားနိုင်ငံတွေမှာလည်းအများအပြားဒီလိုပဲရှိတယ်။ဥပမာခင်ဗျားကြားမလားမသိဘူး။တိရိလင်္ကာကဟိုတလောကသင်္ဘောကိစ္စအဲသင်္ဘောကိစ္စပေါ့နော
်။ဟုတ်ကဲ့။
အီရန်တို့ဘာတို့ပါကစ္စတန်တို့မှာလည်းဒီလိုပဲ။အဲ့လိုဖြစ်တဲ့ကိစ္စမျိုးတွေအများကြီး။အဲ့ပြည်တွင်းမှာကအဲ့လိုပြဿနာတွေအများကြီးရှိတယ်။အဲ့တော့အဲ့ဒီပြဿနာတွေကိုဖြေရှင်းတဲ့အခါမှာတရုတ်ကစိတ်လက်ပေါက်စိတ်ဘာဖြစ်လို့လဲဆိုတော့အဲ့လိုလူလူကခံစားမှုသိပ်ပြင်းနေတော့နောက်နေနေဆုတ်တယ်။ဆုတ်ပြီးတော့ပြည်သူလူစုကဘာကိုစိုးရိမ်နေတာလဲ၊ဘာကိုမကြည်နပ်နေတာလဲ၊ဘာကိုပူပန်နေတာလဲဆိုတော့ရအောင်ရှာတယ်။အဲ့ပြည်သူလူစုရဲ့ပူပန်မှုစိုးရိမ်မှုတွေကိုသူကဖြေရှင်းနိုင်ရင်ဖြေရှင်းတယ်။အဲ့ဒါအဲ့အထူးသဖြင့်ဒေသခံလူစုကိုသူတို့ချင်းကပ်တဲ့နေရာမှာတော်တော်ပျော်ပြောင်းတယ်။အဲ့လိုချင်းကပ်ပြီးတဲ့နောက်အဲ့ဒေသခံလူစုကခေါင်းမာနေခေါင်းမာနေတယ်မကြိုက်ဘူးဆိုရင်သူတို့ short တန်း short တယ်နောက်ဆုတ်တန်းဆုတ်တယ
်
။အခုဒေါ်အောင်ဆန်းစုကြည်ကလည်းသူမသွားခင်နော်လေလာ30ရေးကော်မရှင်ဖွဲ့တယ်။အဲ့ဒီခေါင်းစဉ်ကိုကြည့်ပါ။ရာရီမြေဆုံမြညာမြဝမ်းဆိုပြီးတော့၃ခုလောက်ပြီးထားတာတကယ်တော့မြေဆုံဆိုတာတစ်ခုတည်းမဟုတ်ဘူး all together အားလုံးစုစုပေါင်း၈ခု၆ပါဖြစ်တယ်
ဒီ
ကားတာ၈ခုအဲ့တော့အဲ့ဒီဟာတွေအားလုံးကိုစနစ်တကျပြန်စစ်ဆေးပြီးလူစုသိပြီးတော့မကြိုက်တဲ့ဟာတွေဘာတွေကိုသူတို့ short ပေးခြင်းပေးမယ်အဲနောက်ပြီးတော့လူစုလက်ခံနိုင်တဲ့ဟာတွေကိုသူတို့လူစုလက်ခံနိုင်တဲ့အခြေအနေတွေနဲ့အညီလိုက်လို့လှုပ်ဆောင်ပေးလိမ့်မယ
်ဒီ
မှာကတော့ယုံကြည်တယ်တရုတ်ကဂျန်နစ်စီမံကိန်းတွေလည်းသူဒီလိုပဲဖြေရှင်းလာတာဖြစ်တော့နှစ်နိုင်ငံလုံးမျက်နှာမပြတ်တဲ့နော်ပြည်သူလူစုကလည်းလက်ခံနိုင်တဲ့တင့်တင့်လျှောက်ပတ်တဲ့အဖြေတစ်ခုကိုရှာတွေ့လိမ့်မယ်လို့ကျမတို့ယုံကြည်ပါတယ
်ဟုတ်ကဲ့ဒေါက်တာရမျိုးသိဆိုတော့ဒီခီးစဉ်ကနေပြီးတော့ breakthrough ပေါ့လေထူးထူးခြားခြားတစ်ခုခုသဘောတူညီချက်ပြညာချက်တစ်ခုခုထွက်လာမယ်လို့ဒေါက်တာရမျိုးသိခံမှန်းသလားဘာဒေါက်တာရမျိုးသိကအဓိကကြားချင်တယ်လဲ
လေကျွန်တော်ကတော့ခုနဟိုအားလုံးဆွေးနွေးသွားသလိုပေါ့လေဒီမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့တော့ကျွန်တော်တို့ပြည်သူလူထုလိုလားနေတဲ့ဘက်ကိုဥတီတဲ့ဆုံးဖြတ်ချက်မျိုးရလာဖို့လိုအပ်တယ်လို့မြင်တယ်အဲနောက်တစ်ခုကတရုတ်အစိုးရကောတရုတ်ကွန်မြူနတီပါတီရောဟာတော့ကျွန်တော်တို့သူတို့ကာလရှည်ကြာကင်ဆွဲလာတယ်ပေါ့လေအစိုးရချင်းဆက်ဆံရေးပါတီချင်းဆက်ဆံရေးကနေပြီးတော့ပြည်သူချင်းဆက်ဆံရေးကိုအမြန်ဆုံးကူးပြောင်းနိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုကူးပြောင်းနိုင်ဖို့စဉ်းစားတယ်ဆိုရင်တော့ကျွန်တော်တို့မြန်မာပြည်သူလူထုတစ်ရက်လုံးကမလိုလားတဲ့မြေဆုံစီမံကိန်းကိုတရုတ်ဘက်ကနေကိုစပြီးတော့ရပ်ဆိုင်းဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်တယ်။အဲဒီအပြင်တော့တရုတ်ရင်းနှီးမြှုပ်နှံမှုတွေတော့မြန်မာနိုင်ငံတဝမ်းမှာရှိနေတဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုတော့ပြန်ပြီးတော့တရုတ်အစိုးရကိုနိုင်ကိုကပြန်ပြီးတော့တုံးသက်ဖို့လိုအပ်ပါတယ်လို့ကျွန်တော်ကမြင်တယ
်။ဟုတ်ကဲ့။
တော့အရင်အစိုးရအဆက်ဆက်လက်ထက်မှာပုံစံပေါင်းစုံနဲ့ချုပ်ဆိုခဲ့တဲ့စာချုပ်တွေကို
အဲ့လားမြန်မာပြည်သူလူထုရဲ့အကျိုးကိုရှေ့ရှုပြီးတော့ပြန်သုံးသပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်ဗျဟုတ်ကဲ့ခင်ဗျတဲဆွေနေမဲ့နောက်ထပ်သတင်းရှင်တို့ဖိတ်ကြပါစီမြင်ပြမျိုးကဥမ္မောင်ကျော်စံဥမ္မောင်ကျော်စံတောင်ဆန်းစုကြည်ကိုဘာမှလိုက်ချင်ပါတယ်လေတရုတ်ကောင်ဆောင်တွေစီကဘာကြားချင်ပါတယ်လေအော်ကျွန်တော်အမြင်ကတော့ရင်တော့တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံမှာအခု
လုတ်ခိုင်တဲ့စီးပွားရေးတွေဒါတွေဖန်တီးပြီးတော့မြန်မာပြည်သူတွေကိုတရားအကျိုးပြုမဲ့စီးပွားရေးတွေပို့ဆောင်ပေးပါလို့ကျွန်တော်ကဟိုမှာကြားရှင်ပါတယ်နောက်တစ်ခုကဒီနေ့မြန်မာနိုင်ငံမှာအရေးကြီးနေတဲ့21ရာစုပင်လုံးဆိုတဲ့ပြည်တွင်းချင်းဆွေးနွေးပွဲမှာလည်းပဲမြန်မာအစိုးရအနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဟိုလက်နက်စွမ်းမဒါမှမဟုတ်လက်နက်ကိုင်လမ်းစဉ်ကိုစွမ်းမအဲ့လိုမျိုးမလုပ်ပါနဲ့အဲ့ဒီလက်နက်စွမ်းဖို့ဆွေးနွေးမဆွေးနွေးပါနဲ့အားလုံးသူ့ပေါင်းပါဝင်နေတဲ့မြန်မာပြည်ထောင်စုတပ်မတော်ကြီးတစ်ခုကိုထူထောင်ပြီးတော့မြန်မာမျိုးသားကြီးအကျိုးစီးပွားကိုကာကွယ်ဆောင်ရှက်ဖို့ဖက်ဒရယ်ပြည်ထောင်စုကြီးစီရှိတဲ့ဖို့အဲ့ဒါလုပ်ပေးပါလို့တရားစွဲရအနေနဲ့တော့ဆန်းစုကြည်ကိုမကြလိုက်ပါလို့ကျွန်တော်အဲ့လိုစကားလဲဆိုပါလိုက်ပါတယ
်ဦးမောင်ကျော်စန်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာတော်တော်ရှင်တချို့ရဲ့ Facebook message တချို့ကျွန်တော်ဖတ်ပြပါရစီအားလုံးလည်းသိအောင်လို့ပါချိန်နေနေလေးပဲကြံပါတော့တယ်ကျွန်တော်တို့တူကမြေဆုံကိစ္စကမြန်မာနိုင်ငံအတွက်အသက်တမျှအရေးကြီးပါတယ်တဲ့နောက်တစ်ခုကတော့မြန်မာပြည်ရဲ့တည်ရန်ဇာတာတွေကိုလူနည်းစုနဲ့ပေါင်းပြီးတူတူကအချိန်နှိုက်နေတယ်လို့ထင်ပါတယ်နိုင်ငံပြည်သူတွေတကယ်ချစ်ကြည်ရင်းနှီးစေခြင်းရဲ့တရုတ်အစိုးရအနေနဲ့ဒီကိစ္စတွေကိုတက်တက်တသားကင်တွယ်စေခြင်းပါတယ်တဲ့မြေဆုံကိစ္စအပေါ်ဝင်တခြားစီမံကိန်းတွေမှာနိုင်ငံတကာဥပဒေတွေကိုချိုးဖောက်လုဆောင်နေတာတွေရက်တန်းကရက်ပေးဖို့စကားမှားခြင်းပါတယ်တဲ့တတိရှိရှိနဲ့မြန်မာနိုင်ငံအနာဂတ်အတွက်အကျိုးမျိုးစီမဲ့ဆွေးနွေးမှုတွေနဲ့ပြန်လာစေချင်ပါတယ်တဲ့ဥပမာမြေဆုံကိစ္စ gas line ကိစ္စတွေပါတဲ့တဘာဝတည်ရန်ဇာတာတွေထုတ်ယူတာရပ်ပေးလို့ပြောပြပါတဲ့မြန်မာနိုင်ငံတည်ရန်ဇာတာတွေထုတ်ပြီးမဖြစ်စည်းပါနဲ့လို့လည်းပြောပြပါတဲ့အစိတ်တော့ဖြစ်စေတဲ့အစားအသောက်တွေတရုတ်ကမြန်မာပြည်ကိုမပို့ပါနဲ့တော့လို့တောင်းပန်စေချင်ပါတယ်တဲ့ဒီတိုင်းဆက်သွားရင်ကလေးတွေတည်ကုန်မှာပါလို့ပြောချင်ပါတယ်ဒေါက်တာလောက်ကျော်စောခင်ဗျာမြန်မာနိုင်ငံမှာတရုတ်နဲ့မြန်မာကြားဆက်ဆံရေးเจ้าอย่างเนี่ยปัตตานีมาลูจ้าเรมาซุยหมู่อีอะหยาจี้ชื่อบาเรตะยูก้องส่องเนี่ยตะยูลูจ้าเรมาอะห่าริกูตรีปิ้มมีบาล่ะครับเน
ี่ยโอเคจิมาตรีปิ้มมีบาเรตะคู่อ่ะดีโลชื่อเลยตะยูเนี่ยบะมาสัตสันยีมาบะมาปี่ดูริบาชื่อโลดะหลอกขันษาเนี่ยแหละสรอกบะมาปี่โหปี่ดูริโหโกซูโกซ้าปิ้วเนี่ยอซูยะเนี่ยสัตสันยาดาไม่หุบหรอกတေးကဆက်ဆံလာတာခင်ဗျာစဉ်းစားကြည့်တောက်ချောက်ပဲလူတွေနဲ့ပဲဆက်ဆံလာတယ်အဲ့တော့အဲ့ဒီလူတွေကကိုယ်ရားသမျှကိုယ့်အိတ်ထဲပဲထည့်ဖို့စဉ်းစားနေတဲ့အခါကျတော
့
ပြည်သူလူထုကလိမ့်နေအောင်ခံရတာနောက်တရုတ်ပြည်မှာလည်းအခုဟာကခင်ဗျားလေးကြားမယ်လိုက်ယူလာစားကိစ္စတွေအခုဗမာပြည်နဲ့အဲ့ဒီစွိုင်းရင်ကုမ္ပဏီကြီးနှစ်ခုကဒါရိုက်တာကြီးနှစ်ယောက်စလုံးတောင်းဖန်ထားပြီးပြီ
အဲ
့မျက်စုံကိစ္စလက်မှတ်ထိုးထားတဲ့လူတွေအဲ့တော့အဲ့ဒီမတော်မတရားတွေရှိတဲ့အတွေ့အဲဗမာလူထုကဒီလိုခံစားမှုပြင်းထန်နေတယ်ဆိုတာသူတို့သုံးတရားပြီးပါတ
ယ်ဟုတ်ကဲ့ခင်ဗျ
ာအဲ့တော့အခုဟာတော့ကျမတို့အားလုံးလိုချင်တဲ့အဲ့ဒါပြည်သူလူထုတရားလုံးကိုကိုစားပြုတဲ့
အစိုး
ရမျိုးတော့မဟုတ်သေးပေမဲ့ဟိုစစ်အစိုးရနဲ့ဆိုင်ရင်တစုံတရားပြည်သူလူထုအတွက်အကျိုးရှိတဲ့လုပ်ငန်းတွေတော်စုပေးဆောင်လာနိုင်ပါလိမ့်မယ်လို့ကျမတို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်အချိန်ကကြော်တော့ပြီဖြစ်လို့ဒီမှာပဲကြက်လိုက်ပြစီနောက်တစ်ပတ်မှဆုံကြပါအောင်ခင်ဗျာ
ကိုကြကြသိန်းဆွေးနွေးတင်ဆက်တဲ့တိုင်းရည်လိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကကြင်ညာပြီးမှဖြစ်ပါတယ်ခင်ဗျာ
ပေါ်တိုရီကိုနိုင်ငံမှာဇီကာရောဂါကြကြပြန့်ပြန့်ကူးစက်နေတဲ့အတွက်အရေးပေါ်အခြေအနေတရက်ကိုအမေရိကန်အစိုးရကတောက်ကြနေမှာကြေညာလိုက်ပါတယ်လူဦးရေ 3.5 သန်းရှိတဲ့ပေါ်တိုရီကိုလူဦးရေရဲ့၄ပုံတစ်ပုံဟာ2016ကုန်မှာကူးစက်ခံရလိမ့်မယ်ဆိုပြီးတော့အမေရိကန်ခွဲစိတ်ဆရာဝန်ကြီးဗစ်ကီမာဖီကပြီးခဲ့တဲ့သတင်းပတ်ကပေါ်တိုရီကိုကိုတွားရောက်လဲပတ်ပြီးတော့အခုလိုခံမှန်းလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကပဲလူပေါင်း1914ဦးဇီကာရောဂါပိုးကူးစက်ခံရတယ်ဆိုပြီးတော့ပေါ်တိုရီကိုအသံဝန်ရှိသူတွေကပြောပါတယ်ဒီဇင်ဘာမှာဇီကာရောဂါပိုးစတင်တွေ့ရှိခဲ့ပြီးတဲ့နောက်အခုကူးစက်မှုကိုပေါင်းလိုက်ရင်ရောဂါကူးစက်ခံရတဲ့လူပေါင်း1,690ရှိသွားပြီဖြစ်ပါတယ်ဒီထက်ကအယောက်1,000ဟာကိုဝန်ဆောင်အမျိုးသမီးတွေဖြစ်ပါတယ်American Democratic Party ရဲ့ computer တွေကို2ကြိမ်ထွင်းဖောက်ခိုးဝင်ခဲ့သူအဖြစ်ပြောဆိုထားတဲ့ hacker တယောက်လွှတ်တော်အမတ်200နီးပါးရဲ့ဖုန်းနံပါတ်တွေနဲ့တခြားပုဂ္ဂိုလ်ရဲ့အချက်အလက်တွေကိုတောက်ကြနေကထုတ်ပြန်လိုက်ပါတယ်။ Lucifer 2.0 လို့သူကသူခေါ်တဲ့ hacker ဟာလက်ရှိနဲ့အရင် Congress လွှတ်တော်အမတ်ပေါင်း194ဦးရဲ့ဖုန်းနံပါတ်တွေနဲ့သတင်းအချက်အလက်တွေကိုဖွင့်လို့ရတဲ့လျှို့ဝှက်တင်ကြတဲ့ password တွေကိုသူ့ရဲ့ internet စာမျက်နှာမှာဖော်ပြလိုက်တာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လွှင့်ရမှုကအမှတ်စုမှုဖြစ်ပြီးတော့ engineer ကတော့ရ ရုရှားစမစ်ဖြစ်ပါတယ် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းတုန်းက24 25 30 50နဲ့လိုင်းလမ်းမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.